Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ်ဧပြီလ8ရက်တောက်ကြနေညပဲစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ24 25နဲ့31တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။မခွာညပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါလက်ရှိထောင်နဲ့ကြားခံနေရတဲ့နိုင်ငံချင်းသားတွေလူမျိုးရေးဆက်ပြီးစစ်စစ်လှုပ်ဆောင်သွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာနိုင်ငံချင်းတောင်တီးတီးမှချုပ်နှောင်ပြီးတရားရုံးတွေမှာယုံကြည်တရားဆွဲဆိုထားတဲ့ဆန္ဒပြကြောင်းသားအများစုပြန်လွတ်လာပါပြီအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကြိုတင်မကျင်ညာပဲအီရန်မှာရောက်နေပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီနေ့မှာတော့ဒီចောင်းသားခေါင်းဆောင်တူဖြစ်တဲ့မဖြူဖြူအောင်နဲ့ VOA ရဲ့တီးသန့်ဆက်သွယ်မေးမြန်းချက်နဲ့အတူပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြចောင်းသားတွေရဲ့လွတ်မြောက်မှုနဲ့ပတ်သက်လို့
ပြန်လွတ်ပေးရဆိုတာကဖြစ်တင်ဖြစ်လိုက်တဲ့ကိစ္စတစ်ခုလို့ပဲကျွန်တော်မှာရဲ့အဲ့ဒီလိုမျိုးဖြစ်တင်ဖြစ်လိုက်တဲ့ဒီလိုအမှုတွေကိုပြန်လည်ရုပ်သိမ်းပေးပါဆိုတာကိုလည်းကျွန်တော်တို့အငြင်းခါကတောင်းဆိုထားပြီးသားလည်းဖြစ်ပါတယ်
ကျောင်းသားကောင်းဆောင်ကျကိုကိုရဲ့ပြောပြချက်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။တခါရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ကသူ့ရဲ့၅နှစ်သက်တမ်းအတွင်းဘာတွေဆောင်ရွက်ပေးဖို့ရှိသလဲဆိုတဲ့စီမံကိန်းတွေအကြောင်းကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြေညာပေးပါမယ်ရှင
်။မြန်မာနိုင်ငံတွင်သက်ဆိုင်ရာကျင်းထောင်တည်တည်မှပြည်ထောင်ကြားခံနေရတဲ့နိုင်ငံရေးကျင်းသားတွေနဲ့တက်ကြွလှူရှားသူတွေလူငင်းသက်တာခွင့်ရပြီးအမြန်ဆုံးပြန်လည်လွတ်မြောက်ဖို့အတွက်လိုအပ်တဲ့စီစဉ်မှုတွေကိုဆောင်ရွက်နေပြီးတော့လုံထုံးလုံနည်းတွေနဲ့အညီဆက်ပြီးဆောင်ရွက်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လက်မှတ်ရေးထိုးထားတဲ့ဒီကနေ့ထုတ်ပြန်ချက်တခုမှဖော်ပြထားပါတယ်။အမှုရင်ဆိုင်နေရသူတွေနဲ့သက်ဆိုင်တဲ့ပြည်မှုတွေကိုပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်4-6နဲ့အညီအမှုရုပ်သိမ်းဖို့အတွက်ဆောင်ရွက်တာမှာဥပဒေနီးဥပဒေတွေနဲ့အညီဆောင်ရွက်ရတဲ့အချက်၄ချက်ကိုလည်းကြေညာချက်မှဖော်ပြထားပါတယ်။အဲဒါတွေကတော့အမှုစစ်ဆေးဖို့ချိန်ဆတဲ့နေ့ရက်ဖြစ်တာ၊တရားလိုဖြစ်ဆောင်ရွက်သူကအမှုကိုရုပ်သိမ်းပေးဖို့လျှောက်ထားတာ၊သက်ဆိုင်ရာဥပဒေရုံးကအမှုရုပ်သိမ်းဖို့ဆုံးဖြတ်ပြီးသက်ဆိုင်ရာတရားရုံးကိုအမှုရုပ်သိမ်းပေးဖို့လျှောက်ထားတာတရားရုံးကအမှုရုပ်သိမ်းမှုလျှောက်ထားချက်ပေါ်ခွင့်ပြုတာဆိုတဲ့အချက်၄ချက်ဖြစ်ပါတယ်။အဲ့ဒီလုပ်ငန်းစဉ်တွေကိုဧပြီလ၈ရက်နေ့မှာအမှုစစ်ဆေးဖို့တရားရုံးကချိန်ဆထားသူတွေအတွက်အပြီးဆောင်ရွက်နိုင်ပေမဲ့ဒီကနေ့မှာအမှုစစ်ဆေးဖို့ချိန်ဆထားတာမရှိသူတွေအတွက်တော့အချိန်မီမဆောင်ရွက်နိုင်တဲ့အတွက်နှစ်သက်ကူရုံးပိတ်ရက်ကုန်ဆုံးပြီးနောက်ပိုင်းတရားရုံးတွေပြန်ဖွင့်တဲ့အချိန်ကြားမှာအမြန်ဆုံးဆက်ပြီးဆောင်ရွက်သွားမယ်လို့ဒေါက်ဆန်းစုကြည်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြကြောင်းသားတွေကိုသူတို့ကိုတရားစွဲဆိုထားတဲ့တရားရုံးတည်တည်ကနေအမှုရုပ်သိမ်းပြီးဒီကနေ့ပြန်လွှတ်ပေးချိန်မှာပဲဒေါက်ဆန်းစုကြည်ရဲ့အခုကြေညာချက်ထွက်လာတာပ
ါအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်လို့အကြမ်းဖက်ဖမ်းဆီးခံထားတဲ့ចောင်းသားတွေနဲ့သူတို့ကိုဝန်းရံထောက်ခံသူအတော်များများကိုတရားရုံးတွေကနေအမှုရုပ်သိမ်းပြီးပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်တရားဝရီပြင်ရန်ကုန်မှာရှိတဲ့တခြားတရားရုံးတွေမှာဒီကနေ့ရုံးထွက်လာတဲ့ចောင်းသားခေါင်းဆောင်တွေကိုလည်းသက်ဆိုင်ရာတရားရုံးတွေကနေလွှတ်မိတ်ထုတ်ပြန်ပါတယ်ဒါပေမဲ့တာယာဝရီထောင်မှာထိမ့်သိမ့်ခံနေရတဲ့ဘာကသာចောင်းသားခေါင်းဆောင်တချို့ကတော့အခုသတင်းကြေညာတဲ့အချိန်ထိပြန်လွတ်ဖို့စောင့်နေရတော့မှာပဲ။ထောင်တိတိမှာမိတ်ချခံထားတဲ့နိုင်ငံရေးအကျဉ်းသားတရားနှီးပါကိုတော့စီစဉ်နေပြီးမကြခင်ရက်ပိုင်းအတွင်းပြန်လွတ်ပေးမယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရသူဦးစော်ထေးက VOA ကိုပြောပါရယ်။ဒါပေမဲ့လည်းအဲ့ဒီထဲမှာလက်ရှိထောင်ချခံထားတဲ့သတင်းမီဒီယာသမားတွေပါပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံရေးအကျဉ်းသားကူညီစောင့်ရှောက်ရေးအသင်းရဲ့စီးရင်ရဆွင့်တော့ထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသားစုစုပေါင်း100ကျော်ရှိပြီး400ကျော်ဟာအမှုမျိုးစုံနဲ့တရားစွဲဆိုခံထားရတယ်လို့သိရပါတယ်ဒီတော့တွင်မှာပဲလူဝင်မှုအဥပဒေပုံမှန် 73 မတရားအသင်းအဥပဒေပုံမှန် 71 တို့နဲ့တရားစွဲခံထားရတဲ့ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကကိုဇော်ဇော်လာနဲ့မတ်ပွင့်ဖြူလာတို့ကိုဒီကနေ့မှာပဲထောင်ဒဏ်၄နှစ်စီချမှတ်လိုက်ပါတယ်ရှင်
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာအီရတ်နိုင်ငံဘက်ဂရက်မြို့တော်တရက်ကြာခီးစဉ်တွင်အီရတ်တာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲတွေလုပ်ပါတယ်။အီရတ်ဆိုးရွားနေတဲ့လုံခြုံရေးစီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲဆိုင်ရာအရေးပါတဲ့စင်ခေါ်မှုတွေကိုကင်တွယ်ဖြည့်ရှင်းနေရတာနဲ့အမျှအမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုကိုခိုင်မာပြသဖို့အခုလိုတွားရောက်တာပါ။အခုချိန်ဟာအီရတ်နိုင်ငံအတွက်အင်မတန်ကိုအရေးကြီးတဲ့အချိန်ရောက်နေတယ်ဆိုတာထင်ရှားပါတယ်လို့အီရတ်နိုင်ငံသားဝန်ကြီးအီဘရာဟင်အယ်အစ်ရှိုက်ကာအယ်ဂျာဖာရီနဲ့တွေ့ဆုံဆွေးနွေးပွဲအစမှာဝန်ကြီးကယ်ရီကပြောပါတယ်။ဒီကနိုင်ငံရေးလုပ်ငန်းစဉ်မှာမကြသေးခင်ကဖြစ်ထွန်းမှုတွေကိုသတိပြုမိမယ်လို့ယုံကြည်တဲ့အကြောင်းဝန်ကြီးဂျာဖာရီကလည်းပြန်ပြောပါလေ။မစ္စတာကယ်ရီဟာဂျိုးတင်ကြေညာမထားဘဲဘာရီးနိုင်ငံကနေတဆင့်အီရတ်နိုင်ငံကိုသွားတာဖြစ်ပြီးဒါဟာဖြင့်2014ခုနှစ်တည်းကဆိုရင်သူ့ရဲ့အီရတ်နိုင်ငံပထမဆုံးခီးစဉ်ပါ။သူဟာအီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီ၊ကတ်ဒီဒါဆိုင်ရာအစိုးရဖွဲ့ဝန်ကြီးချုပ်နက်ချရီဗန်ဘာဇာနီတို့နဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။
ဥရောပသမဂ္ဂနဲ့တူရကီနိုင်ငံကြားအငင်းပွားစရာဖြစ်နေတဲ့ရွှေပြောင်းဒုက္ခသည်ပြန်ပို့ရေးကိစ္စအစည်းအဝေးရာဂရိနိုင်ငံလက်စ်ဘွတ်ကျွန်းရွှေပြောင်းဒုက္ခသည်စခန်းကပါကစ္စတန်ရွှေပြောင်းဒုက္ခသည်45ဦးဟာတူရကီနိုင်ငံတီဂလီကိုရောက်ရှိသွားပြီးဒါဟာဒုတိယအထုပ်အနေနဲ့ပြန်ပို့ခံရတဲ့ဒုက္ခသည်တွေဖြစ်ပါတယ်။ဒီရွှေပြောင်းဒုက္ခသည်တွေကိုတင်ဆောင်လာတဲ့တူရကီသင်းဘောဟာတူရကီကမ်းခြေကိုတောက်ကြနေမှာစိုက်ကခဲ့ပြီးတော့နောက်ထပ်ရွှေပြောင်းဒုက္ခသည်အယောက်80လဲတောက်ကြနေနောက်ပိုင်းမှာထပ်မံရောက်ရှိလာဖို့ရှိနေပါတယ်။တူရကီနိုင်ငံကိုပြန်ပို့ခံရတဲ့ရွှေပြောင်းဒုက္ခသည်တွေဟာဥရောပသမဂ္ဂအတွင်းခိုလုံခွင့်တောင်းခံထားတာတယောက်မှမပါဘူးလို့ဂရိတာဝန်ရှိသူတွေကပြောပါတယ်။ EU တာဝန်ရှိသူတွေရဲ့ဗဟုထုနည်းကပြောဆိုချက်အရပြန်ပို့ခံထားရတဲ့ရွှေပြောင်းဒုက္ခသည်တွေအလုံးဟာခိုလုံခွင့်လျှောက်ထားခွင့်ပေးမှာဖြစ်ပြီးတော့လျှောက်လွှာပယ်ချခံရသူတွေအနေနဲ့ကလည်း9ရက်အတွင်းမှာပြန်လည်လျှောက်ထားခွင့်ရရှိမှာဖြစ်ပါတယ်။တောက်ကြနေတုန်းကရွှေပြောင်းဒုက္ခသည်တွေပြန်ပို့ဖို့ပြင်ဆင်နေချိန်အတွင်းမှာပဲရေထဲကိုခုန်ချပြီးကြောက်ကြထားတဲ့သင်းဘောကိုတွဲကတ်ထားတဲ့တက်ကြွလှုပ်ရှားသူတွေဦးလည်းဖန်စီခံရပါတယ်ရှင်
American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝီကနေတောကြညာပဲတရင်တွေကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကက်သလစ်ခရစ်ယာန်ဘာသာဝင်တွေကအိမ်အောင်ကွဲသူတွေနဲ့ပြန်ပြီးအိမ်အောင်ပြုဖို့ကြိုးစားနေသူတွေလို့မပြည့်စုံချုပ်ယွင်းသူတွေပေါ်စင်နာသနာကြဖို့ပုပ်ယမ်းမင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ဗာတီကန်နံတော်ကဒီကနေ့ထုတ်ပြန်တဲ့ချစ်ချင်းဤပျော်ရွှင်မှုလို့ဆိုရမယ့် The Joy of Love ဆိုတဲ့စာမျက်နှာ260ပါကျမ်းထဲမှာအဲ့လိုဖော်ပြထားတာပါ။ဘယ်သူ့ကိုမှထာဝရအပြစ်တင်လို့မရပါဘူး။ဘာကြောင့်လဲဆိုတော့အဲ့ဒါဟာခရစ်ယာန်တရားတော်ရဲ့အယူအဆမဟုတ်တာကြောင့်ဖြစ်ပါတယ်လို့ကျမ်းမှာဖော်ပြထားပါတယ်။လိန်ဆိုင်ရာနဲ့လက်ထက်ထိမ်းမြရာနဲ့သက်ဆိုင်တဲ့ကိစ္စရဲ့မျိုးစုံကိုအဲ့ဒီကျမ်းထဲမှာရေးထားတာပါ2014နဲ့2015ခုနှစ်တွေတုန်းကကက်သလစ်ဖုန်းတော်ကြီးတွေနှစ်ကြိမ်စည်းဝေးပြီးမိသားစုရေးရာဆိုင်ရာကိစ္စတွေကိုဆွေးနွေးကြပြီးတဲ့နောက်အခုကျမ်းစာအုပ်ထွက်လာတာပါအိမ်အောင်ကွဲတဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်တွေအနေနဲ့လက်ရှိကက်သလစ်ခရစ်ယာန်ယူဝါဒအရဖျားကြောင်တဲ့ဝတ်ပြုစုတောင်းခွင့်မရပါဘူးဒါအပြင်ပထမအိမ်အောင်ကိုကွာရှင်းခွင့်ရပြီးပြီဆိုမှပဲနောက်ထပ်အိမ်အောင်ပြုခွင့်ရဖို့ဖြစ်နိုင်ခြေရှိပါတယ်ကက်သလစ်ဘာသာဝင်တွေလက်ထက်ထိမ်းမြတာနဲ့ပတ်သက်ပြီးဥပဒေအစ်တစ်ဒါမှမဟုတ်စီကံအစ်တစ်တခုခုကိုပုံရမ်းမင်းကထုတ်ပြန်မထားပါဘူးကက်သလစ်ဘာသာဝင်တွေပြန်ပြီးလက်ထက်ထိမ်းမြတာနဲ့ပတ်သက်လို့ပုံရမ်းမင်းကကိစ္စရပ်တစ်ခုချင်းစီလိုက်စဉ်းစားတဲ့ပုံမျိုးပဲရှိထားပါတယ
်ပြည်ပမှာယင်းနည်းမြုပ်နှံမှုတွေနဲ့လျှို့ဝှက်ဗန်စင်းဖွင့်ထားသူတွေရဲ့အစင်းတွေကိုဖော်ထုတ်ဖွင့်ချထားတဲ့ပနားမားအစီရင်ခံစာတွေထွက်လာပြီးတဲ့နောက်အိုက်စ်လန်ဝန်ကြီးချုပ်ယာဒူကနှုတ်ထွက်ပေးလိုက်ရပြီးအခုဆိုရင်အာဂျင်တီးနာသမ္မတလည်းနှုတ်ထွက်ဖို့ဖိအားပေးခံနေရပါတယ်။ရုရှားနိုင်ငံကဆိုရင်လည်းသမ္မတဗလာဒီမီယာပူတင်ရဲ့အနီးကလူတွေပြည်ပမှာဖွင့်ထားတဲ့လျှို့ဝှက်ဗန်စင်းတွေအခုထွက်ထားတဲ့စင်းထဲမှာအထင်ရှားပါလာပေမဲ့ဒီကိစ္စကြောင့်တော့ရုရှားတာဝန်ရှိသူတွေကိုထိခိုက်ပုံမရှိပါဘူး။ဒါပေမဲ့လည်းပနားမားအစီရင်ခံစာတွေကလည်းနောက်ဆက်တွဲအနေနဲ့တိုက်ပြင်းထန်တဲ့အကျိုးဆက်တွေပေါ်လာမယ်လို့သူမြင်ထားတဲ့အကြောင်းရုရှားမှာအကျဉ်ပြတ်ချစားမှုတိုက်ဖျက်ရေးလုပ်နေတဲ့အထက်ကထင်ရှားတဲ့ရှင်းနေတူဖြစ်သူအလက်ဆီနာဗနီက VOA ကိုပြောပါရယ်ပနားမားအစီရင်ခံစာမှာပါတဲ့အချက်တွေအရသမ္မတဘူတင်ဟာပြစ်မှုတစ်ခုခုကျူးလွန်ထားတယ်ဆိုတဲ့အထောက်အထားမျိုးတော့မတွေ့ရပါဘူးရှင
်ဘယ်လ်ဂျန်တာဝန်ရှိသူတွေအခုနောက်ဆုံးထုတ်ပြန်လိုက်တဲ့လုံခြုံရေးကင်မရာတွေကနေရယူထားတဲ့ဗီဒီယိုထဲမှာတွေ့ရတဲ့ Brussels မြို့လေဆိပ်ဘုံဖောက်ခွဲတိုက်ခိုက်သူဖြစ်တဲ့တရားရှိသူကိုရှာဖွေဖော်ထုတ်နိုင်အောင်လူလူကဝဝန်ကွန်ကြီးပေးနိုင်လိမ့်မယ်လို့ဘယ်ဂျန်ရဲတပ်ဖွဲ့ကမျှော်လင့်နေပါတယ်။မလာ20ရက်နေ့က 7th လေစိတ်ပုံခွဲတိုက်ခိုက်မှုအပြီးမိနစ်ပိုင်းတွင်ပုံရိပ်တွေနဲ့အိုးထုတ်တဲ့လူလူသတင်းမီဒီယာတွေမှာဖော်ပြကြတဲ့တတရမြောက်တန်တရားရှိသူလွတ်မြောက်သွားတဲ့အခြေအနေတွေကိုအခုရဲတပ်ဖွဲ့ရဲ့မှတ်တမ်းဗီဒီယိုထဲမှာတွေ့ရတယ်ပါ။လွတ်မြောက်နေသူဟာအစောပိုင်းတုန်းကတော့တခြားအထီးကံပုံခွဲတိုက်ခိုက်သူ2ဦးနဲ့တူသူတို့ရဲ့အိတ်တွေကိုတွန်းလှဲပေါ်မှာတွန်းတင်ပြီးလမ်းလျှောက်သွားတာကိုဗီဒီယိုတွေမှာတွေ့ထားတာပါ။ဘရက်ဆယ်လေစိတ်တက်ခတ်ခံရမှုနဲ့အဲ့ဒီတက်ခတ်ခံရမှုအပြီးတနာရီကြာမာဘစ်မြေရောက်ရထားဘူးတာယူမှာအထေကံဘုံခွဲတက်ခတ်တာတွေကြောင့်လူစုစုပေါင်း32ယောက်တည်ဆုံးပြီးနောက်ထပ်လူပေါင်း340ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ
်။နိုင်ငံသားတိုင်းပြည်တစ်ခုကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်ခဲ့ကြတဲ့မြောက်ကိုရီးယားနိုင်ငံသား73ယောက်တောင်ကိုရီးယားနိုင်ငံမှာခိုလုံခွင့်တောင်းခံထားကြတယ်လို့တောင်ကိုရီးယားကပြောပါတယ်။သူတို့တွေအလုပ်လုပ်ခဲ့ကြတဲ့နိုင်ငံသားတိုင်းပြည်ကိုတော့တောင်ကိုရီးယားပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကထုတ်မပြောပါဘူး။အခုလိုမြောက်ကိုရီးယားနိုင်ငံသားတွေတခြားနိုင်ငံမှာခိုလုံခွင့်တောင်းတာဟာတောင်ကိုရီးယားကတိမ်သွင်းနှားချတာကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားကအမြဲတမ်းပြတင်ပြောဆိုလေးရှိပါတယ်။မြောက်ကိုရီးယားအစိုးရဟာဒီကနေ့အစောပိုင်းတုန်းကလည်းတောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုနှုတ်နဲ့ကြမ်းကြမ်းတမ်းတိုက်ခိုက်ပြောဆိုပါသေးတယ်။တောင်ကိုရီးယားသမ္မတကပြီးခဲ့တဲ့သတင်းပတ်ဝါရှင်တန်မြို့တော်အမေရိကန်ပြည်ထောင်စုကအရှင်အဖြစ်လက်ခံကျင်းပတဲ့နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အတွက်တိုက်ခိုက်ပြောဆိုတာပါ။မစ်ပါဟာ ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတရားဖြစ်လာအောင်ပိုလုပ်နေတဲ့ဘာနဲ့မတူတဲ့မကောင်းဆိုးဝါးအမျိုးသမီးတယောက်လို့မြောက်ကိုရီးယားပြောခွင့်ရကပြောပါရတယ်။အခုလိုမြောက်ကိုရီးယားရဲ့စော်ကားပြောဆိုမှုပေါ်တောင်ကိုရီးယားဆိုရဘက်ကလည်းသူတို့ခေါင်းဆောင်တွေကိုထိခိုက်စော်ကားတဲ့ပေါ်သတိပေးပြီးအပြင်းထန်တုံ့ပြန်ခဲ့တယ်လို့ပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနဒုတိယပြောခွင့်ရပတ်ဆိုချင်းကပြောပါရရှင်။
ကမ္ဘာ့ကျန်းမာရေးဘက် WHO ကစစ်တမ်းကောက်ယူခဲ့တဲ့နိုင်ငံပေါင်း85နိုင်ငံထဲက48နိုင်ငံမှာအသက်15နှစ်အောက်ကလေးတွေသေဆုံးရတဲ့အဓိကအကြောင်းရင်း5ခုတည်းယနေ့သေဆုံးတာဟာထိဆုံးကပါနေတယ်လို့ WHO ကပြောလိုက်ပါတယ်။မြောင်းတွေ၊ရေအိုင်တွေ၊တူးမြောင်းတွေဒါမှမဟုတ်ရေကန်တွေဟာအထူးသဖြင့်အန္တရာယ်ရှိတယ်လို့ WHO ကပြောပါတယ်။အာရှဒေသမှာ15မိနစ်တိုင်းကလေးငယ်တယောက်ထက်မနည်းယနေ့သေဆုံးနေရတယ်ဆိုတာကိုဒေသတွင်းကောက်ယူတဲ့စစ်တမ်းတွေကပြောပါတယ်ခင်ဗျာ
2016ခုနှစ်ဧပြီလ10ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။တာယာဝတီတရားရုံးမှအမှုရင်ဆိုင်နေတဲ့သပိတ်မှောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူ80နီးပါးကိုပုံမှန်494ရာအမှုပြန်လဲရုပ်သိမ်းလိုက်ကြောင်းတရားသူကြီးကကြေညာပြီးဒီကနေ့ညနေကပြန်လွှတ်ပေးလိုက်ပါပြီ။အကျဉ်းထောင်ကနေအမှုရင်ဆိုင်တဲ့သူ34ဦးနဲ့အာမခံနဲ့အပြင်ကတရားရင်ဆိုင်သူ35ဦးတို့ဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုစံတာပြသူတွေနဲ့ဝန်ရံသူတွေဖြစ်ကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VO သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မှောက်ခဲ့တဲ့ကျောင်းသားတွေနဲ့ဝန်ရံပြီးသူ69ဦးကိုတာယာဝတီတရားရုံးကနေဧပြီလ10ရက်နေ့ညနေ4နာရီထုတ်ကန်ပြီးအချိန်မှာပဲပုံမှန်494ရာအမှုပိတ်သိမ်းပြီးလွှတ်မိတ်ကြေညာခဲ့တယ်ဆိုပြီးဘကတများအဖွဲ့ချုပ်ကကျောင်းသားကောင်းဆောင်ကိုတီးဟဝင်းတင်ကဆိုပါတယ်
။တရားသူကြီးကနေပြီးတော့ဒီလွှတ်မိတ်ဆိုတာသူဖတ်ပြသွားတယ်။လေကိုလေးနဲ့လွှတ်တယ်ပေါ့နော်။လေကိုလေးနဲ့မှုရုပ်သိမ်းကြောင်းဆိုပြီးတော့ကျွန်တော်တို့လွှတ်ပေးလိုက်တယ်။လွှတ်ပြီးတော့အခုလောလောဆယ်ကျွန်တော်တို့အထောင်ပြောင်းအောင်ပဲဗျာ။ထောင်ပြောင်းပြီးတော့လိုအပ်တဲ့ထောင်ပုံစံတွေပါပြည့်အောင်မပြီးတော့မှကျွန်တော်တို့ပြန်ဖတ်လာမှာ။ကျွန်တော်တို့အခုဟိုရီမန်းချက်ကတော့ကျွန်တော်အစိုးရကြီးတဲ့ရှင်းကြားတဲ့အတိုင်းကျွန်တော်တို့တပိတ်မှောက်တောက်စာတိုင်းအောင်သွားပြီးတော့ကျွန်တော်တို့ကာရောပြုမယ်။ကာရောပြုပြီးသွားလို့ရှိရင်ကျွန်တော်တို့အဲ့ဒီမှာပဲလမ်းဆွဲမယ်ပေါ့နော်။အဓိကလွတ်တဲ့အပေါ်မှာပြောချင်တာကတော့ကျွန်တော်အစိုးရရဲ့ဒီဥစ္စာမတရားဆန်းစည်းအကျဉ်းချခံတာဖြစ်တယ်။ဒီကပို့ပြီးတော့စောစောကိုလွတ်တင်တာပေါ့နော်။ဒါပေမဲ့အခုလောလောဆယ်မှာကျွန်တော်တို့လွတ်ပေးတဲ့အစိုးရတဲ့တရားအနေနဲ့လွတ်ပေးရတော့ဒါဒီမိုကရေစီရဲ့ခြေလှမ်းအစဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ကြိုးဆိုပါရစေ။ပြီးတော့နောက်တစ်ချက်ပြောချင်တာကျွန်တော်တို့ရဲ့ဒီမိုကရေစီပညာရေးတိုက်ပွဲကမပြီးဆုံးသေးပါဘူး။ဒီကျွန်တော်ဒီမိုကရေစီတိုက်ပွဲရဲ့အလောင်းအမြင့်ဆုံးမြင့်သားတွေပဲရှိသေးတယ်။ကျွန်တော်တို့လူလားချက်တွေပြေဝါရဲ့ဒီဆက်လက်တိုက်ပွဲဝင်ရအောင်ပါလို့ကျွန်တော်ပြောချင်ပါတယ
်။ဒါပေမဲ့အမှုပေါင်း20ကျော်ကနေအမှုပေါင်း80ကျော်နဲ့တရားစွဲဆိုခံထားရတဲ့ကျောင်းသားကောင်းဆောင်တွေဖြစ်တဲ့ကိုမင်းသွေးသစ်မချူဖြူအောင်ကိုနန္ဒဆီအောင်တို့ကိုတော့တခြားအမှုများကြံနေသေးတာကြောင့်ထောင်ကပြန်ခေါ်ထားတယ်ဆိုပြီးကျောင်းသားကောင်းဆောင်ကိုနန္ဒဆီအောင်ကဆိုပါတယ်။ဟောက
သူတို့စီကိုကျွန်တော်ရေးဆွေးရဲနေသွေးသစ်ကိုပြန်လာရအောင်ပြောတယ်။အားမတည်ရင်ကျွန်တော်ကတော့ဒီရဆွဲတဲ့တာဝတီအမှုပြန်ပိတ်ခင်းလိုက်တာပါ။ကျွန်တော်ရေးဆွေးရဲနေသွေးသစ်ကိုထောင်ကပြန်လာခဲ့ပါဘူးပြောတော့ကျွန်တော်တို့ရန်ကုန်မှုတွေကျွန်တော်ကြံခဲ့ရင်ဆက်ရလာလို့မရအောင်
ဒီအတွက်ဒီကောင်းဆောင်တွေကတော့ပြန်လည်လွတ်မြောက်ရေးမသေးကြသေးဘူးလို့ဆိုပါရယ်မန္တလေးဥပို့ထောင်မှာတော့ဗကြံပိတ်ရမတိုင်ခင်လွတ်ရစေကံဒီအကျဉ်းသား200ကျော်လွတ်ပေးခဲ့ရမှာနိုင်ငံရေးအကျဉ်းသားတွေတော့မပါဝင်သေးဘူးဆိုပြီးတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုသိန်းအောင်မြင့်ကပြောပါရယ
်နိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားတော့တယောက်မှလွတ်လာတာမတွေ့ဘူးအခုလေးနေ့ကျွန်တော်အောင်မြင့်သားစံတရားရုံးမှာရှင်းနေကြီးဥဆောင်ဝင်ရုံးထုတ်လာကျွန်တော်အခုလေးနေ့လာတော့ရင်းနဲ့ရှင်းနေကြီးပြန်ခေါ်သွားတယ်ပေါ့နော်မင်းမျိုးရှင်းနေကြီးဆိုတော့ရုံးကြီး22ရက်နေ့လို့တော့ပြန်ချိန်လိုက်တယ်ဆိုတော့တရားသူကြီးကအဲ့ဒီပုံမှာသူ့ကိုလွတ်ဖို့မလွတ်ဖို့အပေါ်အဟာကဒီဥပဒေရာရှိကဆုံးပြရမှာလဲဆိုပြီးတော့အဲ့အဲ့ဒီမှာတော့အငင်းခုံတွေဖြစ်နေရတွေ့တယ်ရှင်းနေရလွတ်ပေးဖို့မလွတ်ပေးဖို့ဆိုပြီးတော့အခုနောက်ဆုံးအဖြေမထက်တာနဲ့ထောင်ပြန်ခေါ်ရတယ်အမကြီ
းဧပြီလ9ရက်နေ့နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့လက်မှတ်နဲ့ပထမအဦးဆုံးထုတ်ပြန်လိုက်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ကြေညာချက်အမှတ်ဒီမြင်းဆောင်2016မှာတော့နိုင်ငံရေးအကျဉ်းသားတွေတက်ချွတ်လှူရှားသူတွေနဲ့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေရဲ့လွတ်မြောက်ရေးဟာလက်ရှိအစိုးရရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်ဆိုပြီးပြောဆိုလိုက်ပြီးတဲ့နောက်မှာတော့ဒီကနေ့မှာပဲကျောင်းသားနဲ့တက်ချွတ်လှူရှားသူတွေပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်204ပုံမှန်ခွဲကကြီးအရနိုင်ငံတော်သမ္မတဟာလူငိမ့်ချမ်းသာခွင့်ပေးနိုင်တယ်လို့ပြမှုဆိုင်ရာကျင့်သုံးဥပဒေပုံမှန်494အရလဲမိသည့်အစိုးရရှိနေမစိုးစစ်ဆေးစီရင်တဲ့အမှုတွေမှာစီရင်ချက်မချမီလူတယောက်ကိုဆွဲဆိုထားတဲ့အမှုတွေကိုရေဘဝအဖြစ်ဖြစ်စေ၎င်းကိုကြားနာစစ်ဆေးနေတဲ့ပြမှုများနဲ့ပြမှုတရက်နဲ့ဆက်လင်းရဖြစ်စေပြမှုအများနဲ့ဆက်လင်းရဖြစ်စေ 第二用意送片切片有对人将我破片他辣椒等你脚架母婴三年来的被毛将那里过帮马里过里呀变来落被来打来撇把来先
မအေးမစုံစမ်းတင်ပြသွားတာပါရှင်။လက်ဗရန်ကျောင်းသားတပိတ်စန္ဒပြကျောင်းသူကျောင်းသားတွေပါဝင်လက်ရှိမှာအမှုရင်ဆိုင်နေရတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာတဲ့ကိစ္စဟာအစိုးရသည့်လက်ထက်မှာပထမဆုံးထင်ရှားတဲ့လှုပ်ရွတ်ဖြစ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းကပြောဆိုလိုက်တယ်လို့အခုလှုပ်ရွတ်ကိုလည်းကြိုဆိုလိုက်ကြပါတယ်။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြပေးပါမယ်ရှင်။
NLD ပါတီဦးဆောင်တဲ့အစိုးရတက်ပြီးမကြခင်မှာပဲနိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ယုံကနေဧပြီလ9ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဟာ NLD အစိုးရတည်းရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့နိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်ထုတ်ပြန်ပြီးနောက်တစ်ရက်မှာပဲနိုင်ငံရေးနဲ့ပတ်သက်ပြီးတော့အမှုရင်ဆိုင်နေကြရတဲ့ကျောင်းသားကျောင်းသူတွေအပါအဝင်နိုင်ငံရေးအကျဉ်းသားအတော်များများဒီကနေ့မှပြန်လည်စတင်လွတ်မြောက်လာကြပါတယ်။ဗြိတိန်နိုင်ငံအခြေစိုက်အပြည်ပြည်ဆိုင်ရာလွှတ်ငြိမ်းချမ်းသာခွင့်အဖွဲ့အစည်း Amnesty International ကလည်းထိန်းသိမ်းခံနိုင်ခြင်းတွေဒီကနေ့လွတ်ပေးလိုက်တဲ့အပေါ်ကြိုးဆိုကြောင်းကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ AI ကမြန်မာအရေးသူတေသည် Laura Hates ကတော့ VOA မြန်မာပိုင်းကိုအခုလိုပြောပါရယ
်။ So we welcome today's release of many of the student protesters who were arrested.In Lepidon in March last year, I think this is a really positive step. ပြည်ထောင်စုပြည်စင်မှုအတွက်ညီညီကျကျစနပြလို့ဖမ်းဆီးခံထားရတဲ့ကျောင်းသားတွေနဲ့
လက်ဗရန်မှာပြီးခဲ့တဲ့နှစ်မေလအတွင်းဖမ်းဆီးခံထားရတဲ့ကျောင်းသူကျောင်းသားတွေကိုဒီကနေ့လွှတ်ပေးလိုက်တဲ့အပေါ်ကျမတို့ကြိုးဆိုပါရယ်။ဒါဟာအစိုးရတဲ့အတွက်သိက္ကူကောင်းမွန်တဲ့ခြေလှမ်းတစ်ရက်လည်းဖြစ်ပါရယ်။ကျမတို့မျှော်လင့်ထားတာကတော့ညီညီကျစွာစနပြလို့ဖမ်းဆီးခံထားရတဲ့သူတွေအားလုံးကိုပြန်လွှတ်ပေးသွားဖို့ပါ။နောက်ပြီးတော့ဆမပြတဲ့လူတွေကိုချက်ချင်းဖမ်းဆီးတဲ့ဥပဒေကိုပြန်လည်တုံ့တက်ပြင်ဆင်ဖို့လည်းအစိုးရအသည့်အနေနဲ့လုပ်ကိုလုပ်ရပါလိမ့်မယ်
။အမှုရင်ဆိုင်နေရတဲ့ကျောင်းသားကောင်းဆောင်တွေအတော်များများပြန်လည်လွတ်မြောက်လာကြပေမဲ့လည်းဘကတကျောင်းသားကောင်းဆောင်ကိုကျော်ကိုကိုကိုလင်းထနိုင်ကိုနန္ဒစစ်အောင်ကိုမင်းသွေးတဲ့နဲ့မဖြူဖြူအောင်တို့ကတော့အခုနောက်ဆုံးသတင်းတွေထွက်ပေါ်လာတဲ့အထိတော့မလွတ်မြောက်သေးပါဘူး။အခုလိုထိန်းသိမ်းခံနိုင်ငံရေးလှုပ်ရှားသူတွေလွတ်မြောက်လာတဲ့အတွက်ရန်ကုန်ဗြိတိရှ်တန်ယုံကလည်းကြိုးဆိုလိုက်ပါရယ်။ထိန်ထိန်ခံတက်ကြွလှုပ်ရှားသူများနဲ့ကျောင်းသားများအပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးအမြန်ဆုံးလှုပ်ငြိမ်းချမ်းသာခွင့်ပေးဖို့အစိုးရတည်းရဲ့ဆောင်ရွက်မှုကိုပရိတင်တန်ယုံကကြိုဆိုလိုက်ပါတယ်။လွတ်လပ်စွာပြောဆိုခွင့်ဆိုတာကလည်းလူ့အခွင့်အရေးအတွက်အရေးပါတဲ့အချက်ဖြစ်တဲ့အပြင်ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းလှုပ်ငြိမ်းချမ်းသာခွင့်ပေးခြင်းဟာပေါ်ပြပါအခွင့်အရေးတွေကိုနိုင်ငံတော်ဝန်ထောက်ခံသွားဖို့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်ဆိုပြီးတော့တန်ယုံရဲ့ Facebook စာမျက်နှာမှာပေါ်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံယုံကဒီကနေ့ဧပြီလ10ရက်နေ့နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။အမှုရင်ဆိုင်နေရတဲ့သူတွေကိုသက်ဆိုင်တဲ့ပြစ်မှုဆိုင်ရာကျင့်သုံးဥပဒေနဲ့အညီဆောင်ရွက်တာဖြစ်တယ်လို့တရားရုံးချိန်ဆထားခြင်းမရှိတဲ့သူတွေအတွက်အချိန်မီဆောင်ရွက်နိုင်ခြင်းမရှိဘူးလို့ဖော်ပြထားပါတယ်။ဒါကြောင့်နေ့တကူယုံပိတ်ရက်အပြီးတရားရုံးတွေပြန်ဖွင့်တဲ့အချိန်မှာအမြန်ဆုံးဆောင်ရွက်ပေးသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါရင်မကသက်ဆိုင်ရာအကျဉ်းထောင်အတီးတီးမှာပြစ်ဒဏ်ကြားခံနေရတဲ့နိုင်ငံရေးအကျဉ်းသားနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုလွှတ်ငြိမ်ချမ်းသာခွင့်ရပြီးတော့အမြန်ဆုံးပြန်လည်လွှတ်မြောက်ရေးအတွက်လိုအပ်တဲ့စီစဉ်မှုတွေဆောင်ရွက်နေပြီးလှုပ်ထုံးလုပ်နည်းနဲ့အညီဆက်လက်ဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီကနေ့လွှတ်မြောက်လာတဲ့အထက်မှာတာယာဝရီအချင်းထောင်ကကျောင်းသားကျောင်းသူ30ကျော်အပါအဝင် 88 မျိုးဆက်ခေါင်းဆောင်တချို့လည်းပါတယ်လို့ဆိုပါတယ်။ပြန်လွှတ်မြောက်လာတဲ့အချင်းသားတွေကိုအစိုးရအနေနဲ့ကူညီထောက်ပံ့မှုတွေလုပ်သွားဖို့ကိုလည်း AI ကတိုက်တွန်းသွားပါတယ်ရှင်။
နန်းလောင်ပြောပြသွားတာပါရှင်အခုလိုပြန်လဲလွတ်မြောက်လာကြတဲ့ကျောင်းသားတွေအနေနဲ့ကတော့ပညာရေးဆိုင်ရာစနစ်ပြုပြင်ပြောင်းလဲရေးတွေအတွက်ဆက်ပြီးတော့ဆောင်ရွက်သွားကြမှာဖြစ်ပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ညှိနှိုင်းဆောင်ရွက်မှုတွေလည်းလုပ်သွားမယ်လို့ဘကတမြအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးမတ်ဖြူဖြူအောင်က VOA ကိုပြောပါတယ်မတ်ဖြူဖြူအောင်ဟာအခုအတန်လွှင့်နေချိန်အထိတာယာဝရီထောင်ရှိမှာလွှတ်မိန်ကိုစောင့်နေစေပါပဲကိုရနိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်
မျိုးနယ်တွေကနေပြီးတော့ဥပမာကျမဆိုလို့ရှိရင်ကျွန်တော်ပြန်ဆွဲထားတာ10မျိုးနယ်10ရုံးရှိပါတယ်။အဲဒီ10မျိုးနယ်10ရုံးကနေပြီးတော့အခုဆိုရင်တရားရီတရားရုံးကနေပြီးတော့လှော်ရန်ပေးလိုက်တယ်။ဒါပေမဲ့ရန်ကုန်က6ရုံးရဲ့လှော်ရန်ကိုစောင့်အောင်အဲ့လိုဒီထားမျိုးပါ။6ရုံးစုံစောင့်နေရတယ်ပေါ့။ယောကနာဆက်အောင်ဆိုလည်းသူ့ရဲ့ဒီတရားစွပ်စုခံထားတဲ့ရုံးတွေရဲ့လှော်ရန်ကိုစောင့်ရတယ်။ကိုမင်းတစ်တည်းလားလို့ပဲ။သူစွပ်စုခံထားတဲ့ရုံးတွေရဲ့လှော်ရန်ကိုစောင့်ရတယ်ပေါ့။အဲ့ဒါကြောင့်မို့လို့အခုကတော့ဒီလှော်ရန်နေစောင့်နေသေးပါပဲ
။
နောက်တစ်ခုကဟိုကျတော့အခုသိထားတဲ့လောက်ကတော့ဒီထောင်ကလာပူတာမဟုတ်ပဲနဲ့အင်းစင်ထောင်ကိုပဲလှော်ရန်နေအားလုံးပို့ပြီးတော့အင်းစင်ထောင်ကထောင်ချင်းချင်းလမ်းပြီးတော့ဒီ fast net ပေါ့နော်။အလမ်းပို့တာအလမ်းပို့တဲ့ပုံစံမျိုးလုပ်နေမှာ။အခုကတော့ low fast မဝင်သေးဘူးလို့ခြားပါရှင
်။ဒီနေ့တော့ဒီအမိန်ရောက်လာမယ်လို့မျှော်လင့်ရတာပေါ့နော်
။ဟုတ်ကဲ့ဟုတ်ကဲ့အခုချိန်ကြီးကတော့ဒါစောင့်နေသေးကာလပဲဖြစ်နေရပေါ့။ဒီနေ့တည်းမှာပဲအမိန်ရလာဖို့တော့မျှော်လင့်ကြတာပေါ့ဟုတ်ကဲ့
။မဖြစ်ဖြစ်အောင်တို့လွတ်သွားပြီဆိုရင်ဘာတွေဆက်လုပ်သွားဖို့စဉ်းစားထားပါလဲ
။ ကျွန်တော်တို့ကတော့ဒီဘာကတမြအဖွဲ့ကတော့မူလလုပ်ငန်းရှင်တွေရှိပါတယ်ဘာကတရဲ့မူငါးချက်ဖြစ်တဲ့မျိုးသားရေးဒီမိုကရေစီဒီမိုကရေစီပညာရေးကျွန်တော်တို့ခွင့်ရကာကွယ်ရေးနဲ့ငြိမ်းချမ်းရေးဆိုတဲ့မူငါးချက်ပေါ်မှာအခြေခံတဲ့ဒီကျွန်တော်တို့ရဲ့လုပ်ငန်းရှင်တွေကဆက်ပြီးတော့သွားမှာပါအဲ့ဒီအချိန်မှာအရေးကြီးတဲ့ကျွန်တော်တို့လက်တော်တပိတ်လဲဆက်ပြီးတော့ရှိနေသေးတဲ့ပညာရေးပြည်ကြောင်းလေးတွေအတွက်ဒါကျွန်တော်တို့လျှောက်မှုတွေကလည်းရှိနေအောင်ပါပဲနောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ဒီကျွန်တော်ကျောင်းသားလူနီလာခံမှာကျွန်တော်တို့အရင်တစ်နှစ်ကျော်ကကျောင်းသားနီလာခံကိုမတ်လအဲဒီ2015 match လာတဲ့မှာနောက်ဆုံးခါပြီးဒီပါမနိုင်ဘူးစူးစမ်းခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ဒီအရေးကြီးတဲ့မျိုးလားပညာရေးဥပဒေဟိုပြင်ဆင်ဖို့ကျွန်တော်တို့တပိတ်မှောက်ခဲ့တယ်။အဲတပိတ်မှောက်ခဲ့တော့ကျင်းအောင်နဲ့မှာရောက်ခဲ့တယ်ကျွန်တော်တို့ဒီညီလာခံကမဖြစ်လာခဲ့ဘူးပေါ့နော်။အဲ့တော့ဘာလို့လဲဖွဲ့ချုပ်ရဲ့ဘောလုံးကူဆောင်ကော်မတီပြန်လည်ရွေးချယ်မဲ့ပြန်ပန်းရမဲ့ကာလဖြစ်ပါလိမ့်မယ်ဟုတ်
တယ်။ဘာဖြစ်ဖြစ်အောင်တို့ကမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့အခုလိုတောင်းဆိုဆန္ဒပြခဲ့လို့အခုဖမ်းဆီးခံခဲ့ရတယ်။အခုပြန်လွတ်မြောက်လာတဲ့အချိန်မှာလည်းဆက်ပြီးတော့လှုပ်သွားမယ်ဆိုတော့အခုဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဒီ NNER နဲ့ဒီ NLD နဲ့လည်းဒီပညာရေးဥပဒေပြင်ဆင်ဖို့ကိစ္စမှာနည်းနည်းလေးထိတိုက်တွေ့ခဲ့တဲ့အနေအထားမျိုးရှိတော့အခုမဖြစ်ဖြစ်အောင်တို့ဆက်လှုပ်သွားမယ့်ဥစ္စာကရောဘယ်လိုအနေအထားမျိုးရှိနိုင်မလဲ
။ကျမတို့ကတော့အရင်ပေါ့နော်ဦးသိနေဆိုတာလက်ထပ်၃ငါးတောင်မှတို့တို့ဒီခြေလိုက်မနိုင်တဲ့ဘွဲတွေတောက်လျှောက်တက်တယ်သူတို့ညှိနှိုင်းနေတောက်လျှောက်လုပ်ခဲ့ပါတယ်။အဲ့ဒါတွေကိုကျမတို့ရဲ့ဒီဆန္ဒတွေကိုကျမတို့ရဲ့ဒီဆွေးနွေးချက်တွေကိုလုံးဝလေးယူရှုခံထားတဲ့အခါကျမတို့ကငြင်းငြင်းစွာဆန္ဒပြတဲ့ပုံစံကိုဖေးပြီးတော့ကျမတို့ဆန္ဒပြပွဲတွေပေါ်ဆောင်ခဲ့ရပါ။ဒါကြောင့်မို့လို့ကျမတို့ကတော့ညှိနှိုင်းဆောင်ရွက်မှုဟုတ်နီလာကတော့ကျောအမြင်နဲ့အရင်ဆုံးတုံးပါတယ်ဒီသူလူရဲ့မေဆနာနဲ့တက်လာတဲ့ဒါ85000ခိုင်မုံတော့ပေါ်တော့တို့ပူစရေတွေကရွေးချယ်လိုက်တဲ့အစိုးရအဖွဲ့နဲ့ကျောညီနိုင်တဲ့နေရာမှာလဲဒါကျောတို့အနေနဲ့ပို့ပြီးတော့ဒီမိုကရေစီပုံစံမျိုးကြအောင်ပေါ့အမြင်ဆွေးနွေးမှုနီလာကိုအမြင်တုံးပါပါကျောတို့ကအမြင်နဲ့ပူပေါင်းဆောင်ရွက်တဲ့နီလာငါဆပြီးတော့ကျောတို့ကသွားမှာဖြစ်ပါရဲ့ရှင
်အစိုးရပြောင်းသွားပြီးတော့ဆိုတော့မဖြူရောင်တို့ရဲ့တောင်းဆိုချက်တွေလူလားချက်တွေပြေဝလာလိမ့်မယ်လို့မျှော်လင့်ထားလားဘယ်လောက်ထိမျှော်လင့်ထားလဲ
ကျွန်တော်တို့ဒီလက်ရှိပေါ့နော်အစိုးရတက်ကတော့တိုင်းပြည်ပညာရေးပြည်ပြောင်းလဲရေးအတွက်ပေါ့နော်ဆက်ပြီးတော့လှုပ်ဆောင်နေတာတချို့ကိုတွေ့နေရတယ်လက်ရှိအစိုးရကလည်းဒါဒီလိုပဲကျွန်တော်တို့ ਨੇ ဒါယုံကြည်မှုရှိတယ်ကျွန်တော်တို့ ਨੇ သိပ်မကွဲပြားလာဘူးလို့ကျွန်တော်တွေ့ရတယ်အချို့အခြေခံချက်လက်တွေမှာတော့ကျွန်တော်တို့သွားကျင်တဲ့ပုံစံတွေကကွာဟချက်တော့ရှိကောင်းရှိနိုင်တယ်ဒါကိုလည်းကျွန်တော်တို့ညှိနှိုင်းဆွေးနွေးမယ်ဆိုလို့ရှိရင်ပြည်လည်နိုင်လိမ့်မယ်လို့ကျွန်တော်တို့ကတော့မျှော်လင့်ထားပါတယ်ရှင်ဟိုတကယ်သာကျွန်တော်တို့ပညာရှင်တွေပညာရှင်တွေတိုင်းမင်းညီနိုင်ကြမယ်ကျွန်တော်တို့ရလည်းကျွန်တော်ဖြစ်တဲ့ဆန္ဒလေးတွေနဲ့ဒါဝိုင်းဝန်းဆွေးနွေးကြမယ်ဆိုလို့ရှိရင်တော့အောင်မြင်လိမ့်မယ်လို့ကျွန်မအနေနဲ့တော့မျှော်လင့်ပါတယ်
ဒေါ်စန်းစုကြည်ဟာအခုဆိုရင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားပါပြီ။လွှတ်တော်အားလုံးနဲ့အစိုးရအဖွဲ့ဟာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိတဲ့အပြင်ဝန်ကြီးဌာနတစ်ခုကိုပါတွဲကင်ထားတဲ့ဒေါ်စန်းစုကြည်အနေနဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လို့ဘာကြောင့်များလိုအပ်တာပါလဲ။ဥပဒေမူကြမ်းကိုတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တဲ့ကြားကအခုလိုအတီဖြစ်သွားပြီးတဲ့နောက်ပိုင်းဒါဟာအကောင်းဘက်ကိုပိုပြီးဥတီစေမှာလား။စိုးသွားမှာတွေကရှိနိုင်သလား။စတဲ့ကောင်းကျိုးဆုပ်ပြက်အလားအလာတွေကိုအခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923812555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
ဒီအမေရိကန်တန်ရဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ကြိမ်ပုံမှန်တင်ဆက်ပေးနေပါတယ်ရှင်။စနေနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရန်ကုန်တိုင်းဒေသကြီးအတွင်းဖွံ့ဖြိုးရေးအတွက်ဝန်ကြီးချုပ်တက်ကဘာတွေဆောင်ရွက်ပေးဖို့ရှိသလဲဆိုတာကြည့်ကြရအောင်ပါ။ရန်ကုန်တိုင်းအစိုးရတက်ကတာဝန်ယူသွားမဲ့လက်ရှိ၅နှစ်သက်တမ်းမှာရန်ကုန်တိုင်းအတွင်းတရားဥပဒေစိုးမိုးရေးကိုအဓိကအာရုံစိုက်သွားမယ်လို့ပြောပါရတယ်။ဒါအပြင်ရန်ကုန်တိုင်းအတွင်းကဖွံ့ဖြိုးမှုနောက်ကျနေသေးတဲ့ကျေးလက်ဒေသတွေကိုလည်းတန်းတူဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ဖို့အပြင်တောက်သုံးရည်လျှက်စစ်မီအမှိုက်မိန်လာနဲ့ရင်ကျောပိတ်ဆို့မှုတွေကိုဖြည့်ရှင်းပေးသွားမယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကကတိပေးလိုက်ပါရတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကစုံစမ်းတင်ပြထားပါရရှင်။
ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာတိုင်းဝန်ကြီးချုပ်ကရန်ကုန်တိုင်းအစိုးရအနေနဲ့လာမယ့်၅နှစ်အတွင်းလှုပ်ဆောင်မယ့်လုပ်ငန်းစဉ်တွေကိုလွှတ်တော်မှာချပြခဲ့တာပါအစိုးရအနေနဲ့ပြည်သူဗဟုပြုကပြည်သူအတွက်ဆောင်ရွက်ပေးဖို့အဓိကထားဆောင်ရွက်သွားမယ်ဆိုပေမဲ့ပြည်သူပေါ်မှာအရေးတစ်ခုအနေနဲ့ကြောက်ဖို့ချင်းချောက်လှုပ်ဆောင်သွားမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်လက်ရှိအားနည်းနေတဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးဒ ူက
တရားဝင်စိုးမိုးရေးဆုံးရှုံးသွားတာနဲ့တပြိုင်တည်းဒီမိုကရေစီရေးလူ့အခွင့်အရေးစတဲ့လွတ်လပ်ခွင့်များအားလုံးဆုံးရှုံးသွားမှာဖြစ်ပါတယ်တရားမျှတတဲ့ဥပဒေတွေမရှိဘူးတရားဥပဒေစိုးမိုးရေးကိုလည်းမတည်ဆောက်ထားနိုင်ဘူးဆိုရင်စူပူအောင်ကြောင်းတွေဖိနှိပ်တဲ့အောက်ချုပ်ရေးရန်ရရပေါ်ပေါက်လာမှာဖြစ်ပါတယ်ဒါကြောင့်တရားဥပဒေစိုးမိုးရေးကိုဥပဒေပြန်မှန်းနိုင်တရားစီရေးမှန်းနိုင်
အောက်ချုပ်ရေးမန္တလေးကကျိုးပန်းဆောင်ရွက်သွားဖို့လိုအပ်ပါတယ်။ကျေးလက်ဒေတာဖွံ့ဖြိုးဖို့ချမ်းသာစင်ရဲ့ကွာခြားမှုမရှိဖို့နဲ့ဖွံ့ဖြိုးတုတ်တက်ရေးလှုပ်ဆောင်ရမှာလဲပြည်သူဗန္ဓာငွေတွေမဆုံးရှုံးနိုင်ဖို့ကိုတိုင်းအစိုးရအနေနဲ့စ조사လှုပ်ဆောင်သွားမယ်လို့သူကပြောပါတယ်
။ကျွန်တော်တို့ကျေးလက်နဲ့မြို့ပြတပြေးကြီးဖွံ့ဖြိုးတုတ်တက်ရေးအတွက်ကျွန်တော်တို့အစိုးရအဖွဲ့အနေနဲ့အဓိကထားပြီးဒီလာမယ့်နှစ်ဘတ်ဂျက်မှာထိထိရောက်ရောက်သုံးဆွဲသွားမယ်ဆိုတာကိုအသိပေးလိုပါတယ်
။ဒီပြင်လက်တလော့အရေးကြီးဆုံးရန်ကုန်တိုင်းအတွက်ပြုပြင်တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဖြုံမင်းသိန်းကအခုလိုပြောပါတယ်
။ရန်ကုန်မြို့တော်မြို့ပြဖွံ့ဖြိုးတိုးတက်ရေးအတွက်ရန်ကုန်တိုင်းဒေသကြီးအတွင်းပြည်သူလူထုများနေ့စဉ်ကြုံတွေ့နေရတဲ့တောက်သုံးရေးပြည့်စင်ပြီးအမိုက်မိန်လာစတဲ့စနစ်များချိုယွင်းပျက်စီးနေခြင်းများကိုလည်းပြုပြင်သွားမှာဖြစ်ပါတယ်။ရင်ကျော်ပိတ်ဆို့မှုပြဿနာကိုလည်းအစင်းဒီချောင်းဝေပေါ်ဆောင်ရွက်သွားမှာဖြစ်ပါကြောင်းအသိပေးလိုပါတယ်
။တိုင်းဝင်ကြီးရုပ်ကချပြလာတဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးပညာရှင်တွေနဲ့ပြည်သူအများစုကတော့ကြိုဆိုကြပါတယ်။တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာညိုညိုသိန်းကတော့ရန်ကုန်တိုင်းဒေသကြီးဖွံ့ဖြိုးဖို့အတွက်လှုပ်ဆောင်မယ့်လုပ်ငန်းစဉ်တွေကိုကြိုဆိုကြောင်းပြုပြင်ပြောင်းလဲရေးလုပ်ငန်းတွေလှုပ်ဆောင်နိုင်မယ်လို့လည်းထင်မြင်မိကြောင်းတိုင်းအစိုးရအနေနဲ့ဖွံ့ဖြိုးရေးလှုပ်ဆောင်တာမှာဦးစားပေးလှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးသူမကခုလိုပြောပါတယ်။
မျိုးတွေလူရန်စာ90အလွယ်ကိုလောက်တာခွင်လည်းဖြန်းပြီးပေးရမယ်သူတို့ရဲ့မေးစရာတွေပေါ့နော်မေးစရာတွေဖြန်းပြီးပေးရမယ်ခုနကတည်းကရေကြောဖိတ်ဆုပ်ဖို့ပေါ့နော်ရေကြောဖိတ်ဆုပ်ဖို့ဖြစ်ချင်တာပေါ့ဒါတွေကတော့ရေကြီးရဲ့
ရန်ကုန်တိုင်းမှာကြုံတွေ့နေရတဲ့ပြဿနာတွေကတော့အများကြီးပါဒီထဲမှာဝန်ကြီးချုပ်အနေနဲ့ကဖွံ့ဖြိုးတိုးတက်မှုအတွက်ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေတိုးတက်လာဖို့ဤပညာတွေနဲ့စက်ကရိယာတွေတိုးနိုင်ဖို့အတွက်လည်းလှုံ့ဆော်သွားမယ်လို့ဒီကနေ့ကတိပေးခဲ့ပါသေးတယ်။တိုင်းအစိုးရအနေနဲ့ဖွံ့ဖြိုးတိုးတက်ဖို့စီမံကိန်းတွေလှုံ့ဆော်ရမှာလူနည်းစုစီးပွားရေးလုပ်ငန်းရှင်တွေရဲ့အကျိုးစီးပွားထက်လူများစုပြည်သူတွေရဲ့အကျိုးစီးပွားကိုသာပိုမိုပြီးအလေးထားကြည့်စီချင်းကြောင့်ဒေါက်တာညိုညိုသိန်းက
နော်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ပေါ့နော်အခြေတည်းအသတိထားရမယ့်အချက်ကစီးပွားရေးလုပ်ငန်းရှင်တွေပေါ့နော်အဲဒီလူနည်းစုစီးပွားရေးလုပ်ငန်းရှင်တွေရဲ့ပေါ့နော်အလိုကိုလိုက်ရင်းနဲ့လူများစုဖြစ်တဲ့ပြည်သူလူထုရဲ့လိုအပ်ချက်တွေနဲ့အလန်းကွာသွားမှာတော့သုံးရရတယ
်လက်ရှိရန်ကုန်တိုင်းအတွင်းမှာတရားဥပဒေစိုးမိုးမှုအားနေတာအလောက်ကန်ခွင်လန်းရှားပါတာနဲ့ကျူးကျော်ပြဿနာတွေဟာအဓိကဦးစားပေးအနေနဲ့တိုင်းအစိုးရကဖြေရှင်းဖို့လိုအပ်နေတယ်လို့ထောက်ပြသူတွေကပြောဆိုနေကြပါတယ်။ဒီပြင်စံမာရေးဆောင်ရှောက်မှုပညာရေးပိုင်းစတဲ့လူမှုရေးပိုင်းတွေမှာလည်းအဖက်ဖက်ကတိုးတက်အောင်လှုံ့ဆော်ဖို့လိုအပ်နေတာတွေလည်းရှိပါတယ်။လက်ရှိတိုင်းအစိုးရအနေနဲ့ရှေ့လှုံ့ဆော်မှုမှာဘယ်လောက်ထိလှုံ့ဆော်နိုင်မလဲ။ပြည်သူတွေအတွက်ဘယ်လောက်အကျိုးရှိရှိလှုံ့ဆော်ပေးနိုင်မလဲဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်ပါတယ်ရှင်။
မေခစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့0123923255လေးကိုခေါ်ဆိုနိုင်ပါတယ်ရှင်။စာလိုက်ကနေဆက်သွယ်လို့သူတွေအတွက်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။VOA American တန်ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မစကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့သုတဆောင်လေးအမေရိကန်တခွင်သိပ္ပံတဲ့နီးပညာအမျိုးသမီးခန္ဓာစတဲ့အစီအစဉ်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ာညာကြပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဧပြီလ8ရက်တောက်ကြနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေပြီးတော့ဖမ်းယူနိုင်နိုင်ကြပါတယ်။ဒီအစီအစဉ်တွေထဲမှာတော့သတင်းပတ်စံကဏ္ဍတွေဖြစ်တဲ့အမျိုးသမီးကန္တာတုတ္တဆုံးလေအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
ကျွန်တော်ကဒီစပါးရဲ့လို့မဟုတ်ဘူးခုနကပြောတဲ့ open field system နဲ့ enclosure system ဆိုတာအဲ့ဒါကိုကျွန်တော်တို့လိုက်ရတော့မယ်။နောက်ဒုတိယကကျွန်တော်တို့တောင်သူကသူစိုက်ခင်တဲ့ဒီနံကိုသူစိုက်ရတော့မယ်
။ရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းအောင်ဆလိုင်းထွန်းတန်းမှာမြမလေယာစိုက်ပျိုးရေးတိုးတက်စေဖို့ခင်မီနိစနစ်တွေစီဦးတည်တဲ့အကြောင်းသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ကြပါမယ်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ခေတ္တရဲ့ကျွန်းစနစ်ဖြစ်တဲ့လူကုန်ကူးမှုကို2030ခုနှစ်မှာအဆုံးသတ်ဖို့ကုလသမဂ္ဂထွေထွေညီလာခံကြီးကကဘာတဝမ်းပူပေါင်းဆောင်ရွက်သွားကြဖို့ခေါင်းဆောင်တွေကိုဧပြီလ9ရက်နေ့ကတိုက်တွန်းလိုက်ပါတယ်။အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေဟာလူကုန်ကူးမှုဒဏ်ကိုအများဆုံးခံနေကြရတာဖြစ်ပါတယ်။မြန်မာအမျိုးသမီးတွေလူကုန်ကူးမှုခံရတဲ့ဖြစ်ရပ်တွေအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လတ်လာတန်းကစူးစီးတင်ပြပေးထားပါတယ်ရှင်။
Fight for, press for, argue for, providing more priority and more resources for the fight against human trafficking. For these girls,
လူကုန်ကူးမှုတိုက်ဖျက်ရေးဦးစားပေးဖို့တိုက်ပွဲဝင်ပေးပါ။ရုံးကန်ပေးပါ။ဖိအားပေးပါ။ဒီဥတီချက်ပြည့်မီဖို့ကမ္ဘာခေါင်းဆောင်တွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေကလက်တွေ့အကောင်အထည်ဖော်မဲလို့ပေးထားတဲ့ကိရိယာကိုတီးကြပါ။ဒါမှလည်းငြိမ်းချမ်းပြည့်အားလုံးပါဝင်ခွင့်ရမယ်လူအဖွဲ့အစည်းကိုဖန်တီးနိုင်မှာဖြစ်ပါတယ်။ဒါလူခွင့်ရတဲ့လူကုန်တိုက်ခါကိုလေးစားစေမဲ့ဘဝဖြစ်လာရည်အတွက်အခြေခံပါပဲ
အဲ့ဒါကတော့ကုလသမဂ္ဂမှာလက်ရှိကျင်းပနေတဲ့ခေတ္တရဲ့ကျွန်းစနစ်ပပျောက်ရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအခွင့်အာဏာညီလာခံမှာ2030အမီလူကုန်ကူးမှုပပျောက်ရေးအတွက်ကမ္ဘာခေါင်းဆောင်တွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေအနေနဲ့ပေးထားတဲ့ခရီးတိုင်းဆောင်ရွက်ကြဖို့ကုလသမဂ္ဂထွေထွေညီလာခံကြီးရဲ့ဥက္ကဋ္ဌမော်ဂက်စ်လင်ကတ်တော့ဖ်ကဧပြီလ9ရက်နေ့ကတိုက်တွန်းပြောကြားသွားတာဖြစ်ပါတယ်2012ခုမှာကမ္ဘာထွားလူကုန်ကူးခံရသူပေါင်း20သန်းရှိတယ်လို့လဲ ILO ကခန့်မှန်းထားပါတယ်ဒါကြောင့်လေလူကုန်ကူးမှုအခြေအနေဟာနိုင်ငံတိုင်းမှာရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့ညီလာခံရဲ့ဥက္ကဋ္ဌကဆက်ပြီးပြောခဲ့ပါတယ
် We all know that trafficking affects virtually every country in every region of the world that between
လူကုန်ကူးမှုဟာကမ္ဘာပေါ်ရှိနိုင်ငံတိုင်းဒေသတိုင်းမှာဖြစ်ပွားနေတာပါ2010နဲ့2012ကြာနိုင်ငံပေါင်း124နိုင်ငံမှာလူမျိုးပေါင်း152မျိုးလူကုန်ကူးခံခဲ့ကြရပါတယ်။တကယ့်ကိန်းဂဏန်းကဓာတ်ထက်ပိုနိုင်ပါတယ်။လူကုန်ကူးခံရပေမဲ့ခံရမှမသိကြတဲ့ဖြစ်ရပ်တွေကိုနေ့စဉ်နဲ့မျှတွေ့နေရပါတယ်။အမျိုးသမီးနဲ့မိန်းကလေးတွေကျွေးတင်ကျွန်းဖြစ်ကြရတာတွေဆောက်လုပ်ရေးလုပ်ငန်းတွေမှာအလို့သမားတွေတိတ်နဲ့ချီပြီးအနှိမ်ခံရတာတွေငါးဖမ်းသင်းမောတွေမှာနှစ်နဲ့ချီပြီးပြန်မလွတ်ပဲအခိုင်းခံနေကြရတာတွေပြည်ထောင်စုလုပ်ငန်းတွေမှာမိန်းကလေးငယ်တွေဖျားယောင်းခေါ်ဆောင်အခိုင်းခံရတာတွေလူကုန်ဒဏ်တွေအိမ်မှာအိမ်ကူတွေဖြစ်ငှားယမ်းခံကြရပြီးကျန်းပေါ်မှာပဲအိတ်ကြရတာအပြင်ထွက်ခွင့်မရကြတာတွေတွေ့နေရတာဖြစ်ပါတယ
်2030အမီကုလသမဂ္ဂနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လူကုန်ကူးမှုပပျောက်ရေးရည်မှန်းချက်အောင်မြင်စေဖို့ဘယ်လိုလှုပ်ဆောင်ကြမလဲလို့ခရီးတွေပေးခဲ့ကြပါသလဲမြို့သမီးနဲ့မိန်းကလေးငယ်တွေအပေါ်အကျန်းဖက်မှုအလုံးစုံပပျောက်ရေးဆောင်ရွက်ရမှာလူကုန်ကူးမှုပပျောက်ရေးလိမ်ပိုင်းဆိုင်ရာအပြင်နှီးမျိုးစုံနဲ့ခေါင်းပုံဖြတ်မှုပပျောက်ရေးအတွက်ချက်ချင်းနဲ့ထိရောက်စွာဆောင်ရွက်မှုတွေပြုလုပ်ပေးဖို့အပြင်အထမလူအားပေးခိုင်းစေမှုခေတ္တရဲ့ကျွန်းစနစ်နဲ့လူကုန်ကူးမှုပပျောက်ရေးဆောင်ရွက်ဖို့အပြင်ကလေးငယ်တွေကိုစော်ကားမှုခေါင်းပုံဖြတ်မှုရောင်းစားမှုနဲ့နှီးလာမျိုးစုံအကျန်းဖက်နှိပ်စက်မှုပပျောက်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့ကတိတွေပေးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်တနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ကိုလူကုန်ကူးမှုအခြေအနေကဘယ်လိုရှိပါသလဲ။အမေရိကန်နိုင်ငံဂျာယီဌာနကနှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာစောင့်ကြည့်ကန်အဆင့်နှစ်မှာရှိခဲ့တာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာရမြန်မာနိုင်ငံဟာလူကုန်ကူးခံရတဲ့မျိုးသားအမျိုးသမီးနဲ့ကလေးငယ်တွေရှိနေတဲ့နိုင်ငံတနိုင်ငံဖြစ်သတ်မှတ်ခံခဲ့ရပြီးအထူးသဖြင့်ထိုင်းနဲ့တရုတ်ပြင်တခြားအာရှနိုင်ငံအပါအဝင်အရှိအလေပိုင်းနိုင်ငံတွေမှာအတင်းအဓမ္မလူအားပေးခံကြရတာလိင်လုံငန်းမှာအခိုင်ခံကြရတာငါးဖန်းလုံငန်းကုန်ထုတ်လုံငန်းတစ်တောလုံငန်းဆောက်လုပ်ရေးလုပ်ငန်းတွေမှာလုကင်ကြရတဲ့အပြင်အ ထူးသဖြင့်မြို့သမီးနဲ့မိန်းကလေးငယ်တွေဟာလိန်လုံငန်းအိမ်အကူလုပ်ငန်းနဲ့အထည်ချုပ်စက်ရုံလုပ်ငန်းတွေမှာအတ္တမလူအားပေးခိုင်းစေမှုတွေခံနေကြရတယ်လို့ထောက်ပြထားတာတွေရှိပါတယ်။ဒါအပြင်တိုင်းရင်းအမျိုးသမီးတွေဟာလည်းညစတစ်ဖက်ရှိတရုတ်နိုင်ငံကိုလိန်လုံငန်းအိမ်အကူနဲ့ဇနီးများတွေဖြစ်ကြောင်စားခံနေကြရတာတွေလည်းရှိတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနယ်စပ်တစ်ဖက်ထိုင်းနိုင်ငံမဲဆောက်မြို့မှာမြန်မာအမျိုးသမီးတွေရဲ့လူကုန်ကူးမှုအခြေအနေကတော့ဘယ်လိုရှိပါသလဲ။ဆောလို့တူကောက်ခေါ်တဲ့ Social Action for Women မြို့မီများအတွက်လူမှုစောင့်ရှောက်ရေးအဖွဲ့ရဲ့ကျန်းမာရေးတာဝန်ခံရီရီဝင်းကိုမေးချီခဲ့ပါတယ်
။မတော်စီကိုဒီမြန်မာပြည်ဘက်ကနေရောက်လာတဲ့အမျိုးသမီးတွေကတော့အများကြီးပဲရှိတယ်ပေါ့နော်။တချို့မျိုးသမီးတွေဆိုလို့ရှိရင်သူကပေါ့အသက်16နှစ်လောက်ရှိရပေါ့နော်သူနာမည်ကတော့ဒီဇီဇဝါလေးပေါ့သူကကြတော့ဒီ18နှစ်လောက်မှာသူကမြဝတီမှာရောက်လာပြီးတော့အလုံးလုံးရင်းနဲ့အဲ့မှာအိမ်အောင်ကြတယ်ပေါ့နော်စီးပွားရေးအဆင်မပြေတဲ့ခါကြတော့အိမ်အောင်ရှိပေမဲ့လည်းစီးပွားရေးအဆင်မပြေတော့သူကသူ့ယောက်ျားကိုမပြောဘဲနဲ့သူကကယ်ယူနေပေါ့နော်အဲ့ဒီမှာဒီဘက်ကကူးလာတာပေါ့ကူးလာပြီးတော့အဲ့ချိန်မှာသူတို့ဘန်ကောက်ကိုတက်တဲ့ခါမှာကယ်ယူကြနေပြီးတော့တဆင်သူတို့ပေါ့နော်စစ်ထောင်နဲ့သူ့ကိုရောင်းခဲ့တယ်ပေါ့နော်နောက်ကယ်ယူတယောက်ကိုရောင်းပြီးတော့သူတို့အဲ့လိုမျိုးသွားတဲ့အချိန်မှာနန်းထဲမှာကုန်းချောင်းလျှောက်ကြတာက10ရက်လောက်လျှောက်ရတယ်ပေါ့နော်နန်းထဲမှာကုန်းချောင်းလျှောက်နေရင်လည်းမရောက်သေးဘဲနဲ့သူတို့ကခက်ခဲနေတယ်အများကြီးနဲ့ရင်ဆိုင်ရတယ်ကုန်းချောင်းလျှောက်လို့ညဘက်တွေမှာထားလျှောက်ရတယ်နေဘက်ဆိုလျှောက်လို့မရဘူးအဲ့ဒီအချိန်မှာသူတို့ဂိတ်တစ်ခုကိုရောက်တဲ့အချိန်မှာအဲ့ဒီမှာစောက်နေတဲ့အစောက်ဂိတ်တွေရဲ့မှန်ရှိတဲ့စစ်သားတွေကသူတို့ကိုတနက်နဲ့လှမ်းပစ်တာအဲ့ဒီကောင်မလေးဆိုရင်သူ့ခြေထောက်ကတနက်ထိတာ၃ချက်တောင်ထိတယ်ခြေတော်မှာအဲ့ချိန်မှာကယ်ရီရလည်းသူတို့ကိုပစ်ထားခဲ့တယ်နန်းထဲမှာပဲအဲ့ဆောင်မှာသူကနေပြီးတော့ဒီမဲဆောက်စေးကိုယူပဲယူရောက်လာတယ်မဆောက်စီုံကြီးအမတက်စင်ဒီကျမတို့ဒီစောပေါ့နော်သူကအဲ့ဒီအမှုနဲ့ဖြစ်နေတယ်ဆိုတော့စောကိုပြန်ပို့ပြီးကြတယ်ပေါ့နော်အဲ့လိုပြဿနာမျိုးတွေရှိရဲနောက်ကလေးမလေးတယောက်ဆိုလို့ရှိရင်သူကတော့13နှစ်14နှစ်လောက်ထဲကသူကရောင်းစားခံရတာပေါ့နော်သူကတော့ညီမတီးကနေပြီးတော့ကွက်ကွက်မှနေတယ်ပေါ့နော်သူ့ကိုပဲကယ်ရီကတက်ခေါ်ခဲ့တယ်ခေါ်လာပြီးတော့သူ့ကိုမဆောက်ရောက်လာတဲ့အခါမှာသူ့ကိုဒီမှာရှိတဲ့ဆက်ဆော့ကာယုံမှာပေါ့နော်သူ့ကိုရောင်းစားခဲ့သူ့ကိုပေါ့နော်ရောင်းစားရလဲသူမသိဘူးသူက2နှစ်လောက်သူ့လုံးလို့ရတယ်အဲ့ဒီမှာဆရာဘယ်လိုဖြစ်သွားလဲဆိုတော့သူကသူ့မှာပေါ့နော်နောက်ပိတ်ဆုံးအိတ်ခံပြီးတော့ရလာခဲ့တယ်အိတ်ခံပြီးရောက်လာတဲ့ခါကျတော့မှသူကပေါ့ဒီဆော့ကိုရောက်လာခဲ့တကယ်တော့သူ့ကိုလည်းအဲ့ဒီဆက်ဆော့ကာယုံမှာရောင်းစားခဲ့တာပေါ့နော
်ဒီမြို့သမီးလေးတွေကိုပေါ့နော်ဒီကယ်ရီတွေကခေါ်ခေါ်လာတယ်ဆိုတော့ဒီမြန်မာနိုင်ငံဘက်ကပွဲစားလဲရှိမှာပေါ့ဒီပွဲစားတွေကဘယ်လိုမျိုးတွေမလုံးပြီးတော့ခေါ်လိရှိကြလေ
များသောအဖြစ်ကပေါ့နော်မြန်မာဒီမာကစီးပွားရေးကတအားနဲ့ကိုမကြေလည်ကြဘူးပေါ့နော်ပြီးတော့လည်းအလုတ်ကန်ကြတယ်တအားနဲ့ရှားပါတယ်များသောအဖြစ်ပေါ့နော်ဒီအမျိုးသမီးတွေရောမိဘတွေကိုယ်တိုင်ကတော့ဒီဘက်နိုင်ငံဒီမာဆိုရင်အလုတ်ကန်ပေါ်တယ်အဆင်ပြေတယ်အေးပေါ့အဲ့လိုမျိုးလိုက်ခေါ်တဲ့ကယ်ရီတွေကကိုယ်တိုင်ကလည်းဆက်ရုံမှာဆိုလို့ရှိရင်တော့တစ်လကိုပေါ့နော်2000ရမယ်3000ရမယ်ဒီမာဆိုလို့ရှိရင်အေးပေါ့လုံးမယ်ပေါ့ဆက်ရုံတွေတွင်းပေးမယ်ပေါ့အဲ့လိုပုံစံတွေနဲ့ကယ်ရီတွေကခေါ်ကြတယ်နော်တချို့ကယ်ရီတွေဆိုလို့ရှိရင်တို့ကနန်းစိတ်ပါတို့ကခံပြီးတော့ခေါ်ပေးတယ်ဆိုတော့ဘာရှိပေါ့တို့တွေနဲ့အဆင်ပြေတယ်ဆိုပြီးတော့လိုက်ခဲ့ကြတာပဲလေ
အဲ့ဒီခါကျတော့ဒီမှာပေါ့နော်ဥပမာပြင်ဆက်ယုံမှာအလုံးမရပဲနဲ့လိန်လုံငန်းမှာပေါ့နော်အသုံးပြုခံကြရတယ်ဆိုတော့လူပွဲစားတွေဖျားယောက်မှုကိုမြို့သမီးလေးတွေအတွက်ပေါ့နော်သတိထားစရာပြောပြပေးပါလားရှင
်ဒီတကယ်တော့အဲ့ကယ်ရီတွေကခေါ်ခဲ့တယ်ခေါ်ခဲ့ပြီးတဲ့အခါမှာတို့တွေကဒီဆက်ဆော့ကယုံပေါ့နော်ဒီလိန်လုပ်ငန်းတဲ့နေရာကိုတို့ရောက်သွားကြတယ်အဲ့လိုရောက်သွားတဲ့အခါကြောက်လို့ရှိရင်တို့တွေကဘာလို့မှတို့ကဂရုမစိုက်ကြတော့ဘူးပေါ့နော်သူတို့တက်ကဒီအလောက်ကပဲအစဉ်ကြီးတဲ့ပုံစံမျိုးပေါ့နော်သူတို့အဲ့လိုမျိုးကြီးရှိကြတယ်နောက်ပြီးတော့လေသူတို့ရဲ့ဟိုရတဲ့အခတွေကိုဆိုလို့ရှိရင်လေပုံနာအကုန်လုံးယူထားရတယ်ပေါ့နော်သူတို့ကအဲ့တထဲအောက်မှာပဲတွားရတယ်တထဲကဒီနေရာမှာနေဒီနေရာကိုတွားပေါ့နော်မတွားကျင်နဲ့တွားရတယ်အဖြစ်ပါဖြစ်သူငင်းခွင့်မရှိဘူးပေါ့နော်ပြီးလို့ရှိရင်အဲ့လိုမျိုးသူတို့ရဲ့လောက်အားကားတွေဆိုရင်လေတထဲကသူတို့တွေကိုတဝက်စီပေါ့နော်တထဲကစီတော့တထဲစီမှာထုတ်ရတယ်သူတို့ရဲ့အခက်ခဲကဘာလဲဆိုတော့သူတို့တွေကပေါ့နော်အဲ့လောက်ငန်းကိုသူအငင်းတိုင်းလောက်ရတယ်ဒါပေမဲ့လုတ်ပြီးတဲ့ခါကြလို့ရှိရင်သူတို့ပတ်စံကိုလကုံလို့ထုတ်မယ်ဆိုလို့ရှိရင်သူတို့ပတ်စံနည်းနည်းလေးပဲကျန်တယ်။ဒါလို့လဲဆိုတော့သူတို့ကသုံးလို့ရှိရင်တစ်ထည့်ကရောရောရောရောရောထုတ်ပဲ။ဒီထက်ထုံသူတို့ပတ်စံဘာမှမကျန်တော့ဘူး။အဲ့လိုမျိုးအဲ့လိုနည်းမျိုးနဲ့ပဲသူတို့တွေအဲ့ဒီထည့်ကမထွက်နိုင်တော့ဘူးပေါ့နော်။သူတို့ကဘာတွေကျန်ခဲ့လဲဆိုရင်အဲ့လိုပေါ့နော်ယောဂါတွေနဲ့ပဲသူတို့ကျန်ခဲ့တယ်။ယောဂါတွေရတဲ့ခါကြလာတော့လေတစ်ထည့်ကသူတို့ကိုလက်မခံတော့ပြန်ဘူး။တစ်ထည့်ကမောင်းထုတ်တော့သူတို့မှနေကြမရှိတော့တော့လည်းပို့ပြီးကြတာပေါ့မဲဆောက်မှာအများစုဒီလေလုံငန်းလုပ်တဲ့နေရာတွေမှာတွေ့တဲ့အခါမှာအဲ့လိုမျိုးအမျိုးသမီးလေးတွေကသူတို့ယူထားတဲ့ပတ်စံကဆက်လို့မပြေဘူးသူတို့ထပ်ပြေလည်းမလွတ်ဘူးပြန်မိတယ်အဲ့လိုမျိုးတွေပေါ့ဘိတ်ဆုံထီကိုသူတို့ဘဝကြီးကအဲ့ဒီသဘောကြီးပြန်ဆက်အကျွေးတွေပြန်ဆက်နေပဲဘိတ်ဆုံယောဂရတယ်ပြေသွားကြတယ်ပေါ့နော်အဲ့လိုမျိုးတွေနဲ့ပဲဖြစ်သွားကြတယ်သူဆိုလို့ရှိရင်ခိုင်းရဲတွေကဝင်ဖမ်းလို့သူတို့တွေကဥပဒေနဲ့ရင်ဆိုင်နေရတဲ့ဟာတွေလည်းရှိတာပေါ့နော်
ခုလိုပေါ့နော်ဘာမှပြရလာတဲ့ time scan မတက်ဘူးဘယ်ရောက်လို့ဘယ်ရောက်မှမ သိဘူးဆိုလို့ရှိလို့ရှိရင်အကြီးဝင်းတော့ဘလို့အကောင်းဆုံးအကြံပေးနိုင်လဲ
ကျွန်တော်တို့ရှိမှာက call center ဆိုတာရှိရပါတော့နော်ဖုန်းနံပါတ်တွေရှိရပါတော့အဓိကတော့သတင်းချက်လက်တွေလိုချင်တယ်သူတို့ခုခုအခုညီတောင်းချင်တယ်လိုချင်တယ်ဆိုရင်အဲ့ဒီဖုန်းနံပါတ်ကိုဆက်ပေါ့နော
်ရေးဖို့ဆက်သွေးနိုင်မဲ့နံပါတ်တွေကတော့6686939381နဲ့6683625939တို့ဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပိုင်အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
အမျိုးသမီးကန္တာကိုတော့ကြနေညာပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလို့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုသုတဆောင်လေအမေရိကန်တခွင်ကိုနားဆင်ရပါမယ်။အမေဒီစီဇန်မှာတော့ဝါရှင်တန်မြို့တော်ကရုခဗေဒဥယျာဉ်စီကိုတွားပြီးလေ့လာကြမှာဖြစ်ပါတယ်။မအေးတန်နာကျော်ကစီဇန်တင်ဆက်ပေးထားပါတယ်ရှင်။
ဆောင်တဲ့ American တခွင်အစီအစဉ်အချိန်ရောက်ပြီမလို့ဒီတစ်ပတ်တော့ American ပြည်အောင်စု Washington မြို့တော်ကရုခဗေဒဥယျာဉ်မှာတက်ခွပြပွဲကိုရက်မကုန်ခင်သွားပြီးလေ့လာကြည့်အောင်ပါ။သဘာဝတရားရဲ့စိတ်ဝင်စားစရာပန်းတစ်မျိုးလို့ပြောရမယ်တက်ခွကအစင်းယူပါတယ်မကပါဘူး။လေ့လာစရာတွေလည်းတပုံတပင်ရှိတဲ့ပန်းမျိုးစားဖြစ်ပါတယ်။အပေါ်ရန်ကြည့်ရင်တော့ဒီပန်းလေးတွေကလှတယ်အနက်တင်းပြင်းပြင်းရှိတယ်ဈေးကြီးတယ်။အပူပိုင်းသစ်တော်တွေထဲမှာပဲပေါက်ရောက်တယ်ဆိုတာမျိုးလောက်တော့လူတိုင်းသိထားပါရဲ့နော်။ဒါမှမဟုတ်လည်းတိတ်ပြီးလူသိမများတဲ့အချက်တချို့ကိုဒီတစ်ခွပင်တွေကနေပြီးတော့ရတာမလို့ကျွန်မနဲ့ညီမအစုမတို့ VOA ရုံးသားကမျက်ဆောင်တို့မှာရှိတဲ့ရုခဗေဒပြာကန်းစီကိုရှောက်လာလိုက်တာအခုရောက်ပါပြီနော်။ Orchids in Focus ဆိုတဲ့ဒီတစ်ခွပြာကန်းရဲ့ကြော်ညာတစ်ခွဗန်းမုံတွေပါတဲ့ဆိုင်းမုံအကြီးကြီးကိုတွေ့ရပါပြီ။မန္တကားမကြီးကိုကျမတို့တွန်းဖွင့်ပြီးဝင်လိုက်တယ်ဆိုရင်ပဲဘယ်နေရာကိုကြည့်ကြည့်အခိုင်လိုက်အဆုပ်လိုက်အယောင်သွေးစုံနေတဲ့တစ်ခွပန်းတွေတွေ့ရပါတယ်ကျမတို့ကတော့ဒီတစ်ခွပြာကန်းအကြောင်းဝါရှင်တန်ရုခဗီဒဥယျာဉ်ရဲ့ပြန်ကြားရေးနဲ့ပြာကန်းကျင်းပရေးကျွမ်းကျင်သူဒေဗင်ဒေါ်ဆန်ကရှင်းပြတာပါ
We're standing right now in Orchids in Focus. It's our big orchid show that we do every year in collaboration with Smithsonian Gardens. So for about 2
months, ကျွန်တော်တို့ရောက်နေတာက Orchids in Focus ပြာကန်းမှာဒီပြာကန်းကို Smithsonian သိပ္ပံဥယျာဉ်များနဲ့တွဲဖက်ပြီးတော့နှစ်ဆင်ကျင်းပပြီးပါတယ်။ပြာကန်းကာလ2လကြာပါမယ်။မျိုးတုံးမသွောင်းအောင်လို့ထင်းထင်းထားတဲ့ရှားပါတဲ့တစ်ခွားတွေနဲ့တခြားတစ်ခွားပန်းမျိုးစုံကိုအကြီးကြီးကနေပြီးတော့တည်တည်ပြည့်စည်လေးအထိအမျိုးပေါင်းထောင်ပေါင်းများစွာဒီပြာကန်းမှာတွေ့ရပါလိမ့်မယ်။
Part of the Orchids in Focus theme, we're celebrating photography through the years, and we have a few different photography exhibits in the exhibit space.
Orchids in Focus ပြာကန်းမှာနှစ်ဆက်ဆက်စောင့်ပြီးတော့ရိုက်ကူးစုဆောင်ထားတဲ့တစ်ခွဓာတ်ပုံတွေတွေ့ရပါမယ်။ဓာတ်ပုံပြာကန်းတွေကိုကဏ္ဍတွေခွဲပြီးတော့ပြထားပေးပါတယ်။ဒီမှာဆိုရင်ဝင်းမုံကူးသူတွေရဲ့တစ်ခွဆိုတာမျိုးပေါ့။တစ်ခွကိုရှုထောင့်စုံကနေပြီးတော့မိမောင်းထိုးပြထားတာပါ။ပုံမှန်ဆိုလို့ရှိရင်ပန်းမွင့်ကိုပဲအာယုံစိုက်မိတာမျိုးလေ။
And then we also have really good photo opportunities presented this year. Orchids are really important in the United States. You can buy them really frequently and easily now. The fact that you
ကျွန်တော်ပြောခဲ့သလိုပါပဲတစ်ခွာဟာကျွန်တော်တို့ American ပြည်တော်စုမှာသိအရေးကြီးတဲ့နေရာမှာရှိပါတယ်။သူ့ကိုကြိုက်တယ်လို့ကြိုက်တယ်လို့ဝယ်လို့လည်းရပါတယ်။ဟိုးရင်နှစ်တွေကတစ်ခွာကိုသိလွယ်လွယ်ဝယ်လို့မရဘူးဆိုတာကြောင့်လေအခုခါမှာဒီပန်းမျိုးစားဟာ America မှာအလှဆင်းတဲ့နေရာတွေမှာတုံးတဲ့လူကြိုက်အများဆုံးပန်းဖြစ်လာတာပါနှင်းစီတက်တောင်မှာသူကတာသွားပါလေ
โอเค sense focus တက်ခွာပြကန်းကိုစီစဉ်သူတို့ဖြစ်တဲ့ Mr. Devin Dawson ရှင်းပြတာကျေးဇူးတင်ပါတယ်ညီမဆုမရေတို့တွေသူရှင်းပြတာလဲနားထောင်ပြီးသွားရေဆိုတော့ဟိုဝင်ဝင်ချင်းမှာမတို့တွေ့လာတဲ့နေရာကိုပြန်ပြီးတော့သွားကြည့်ကြရအောင်ဟေးခလေးတွေစုစုစုစုနဲ့ဘာလုပ်နေလဲမသိဘူးကြည့်ပါအောင
်ဟုတ်တယ်အမရေ तू ကပကြီးကားချက်ကလေးတွေ तू အချက်လိုက်ကလေးချပေးထားတယ်ဟေးကြည့်ပါအောင်လှလိုက်တာတစ်ခွပန်းမျိုးစုံပဲအမတစ်လာဟိုကတ်ကလေးတွေလည်းထည့်ပေးထားတယ်အဲ့မှာ तू ကအစင်းကတစင်းချင်းလောက်ရမှာတော့
ဟဲ့သူတို့ကကလေးတွေတောင်မှလုတ်တက်အောင်လို့လုတ်ပေးထားတာဆိုတို့တွေလည်းစမ်းကြည့်ရအောင
်ဟုတ်ကဲ့မဟုတ်အမအဲ့တော့ပန်းရောင်တစ်ခွလေးနဲ့အပြာရောင်တစ်ခွလေးနဲ့အညိုရောင်တစ်ခွလေးကိုယူလိုက်မယ်နော်တချို့ကလေးတွေဆိုကြည့်ပါဦး၄-၆ချက်တောင်ယူတယ်ဟဲ့
မအားလို့လုံနေတာမှားကုန်ပြီဟဲ့
အမရေကျမနှစ်ခုယူတာတော့စုမောကတစ်ခုမှမဖြစ်ဘူ
းဒါမဲ့လေအမတရားတင်းသွားတာပေါ့ဟဲ့အေးဟု
တ်ပါအမရေအဖူးနေရာနဲ့အငုံနေရာနဲ့အဖက်နေရာနဲ့ကိုဘလို့မှပန်းပွဲမဖြစ်ပဲနဲ့ဒီတိုင်းအချက်လိုက်ကြီးပဲဖြစ်နေတယ
်စုမောအခုပြောင်းရဲမှာစုမောဘာစိတ်ဝင်စားစရာအကောင်းဆုံးလဲမအားတော့အရင်နေ့ကတစ်ခွားရည်ဆိုရင်တော့ချစ်တာပဲအိမ်မသားရေမလောင်းချင်တာဒါပေမဲ့တစ်ခွားရည်ဆိုတော့မစ္စတာဒေဗင်ပြောသွားသလိုဈေးကလည်းဒီမှာပေါနေရယ်ဆိုတော့ဝဲဝဲပြီးတော့တစ်ခွားဘန်းကလည်းခန့်နေလေအခုတစ်ခွားဘန်းဒီပြကဲမှာစုမကြည့်တာစုမဘာရီကိုသဘောကျလဲ
အမသူတစ်ခွား family ဆိုတဲ့နေရာလေးတွေကိုကြိုက်တယ်တစ်ခွားလေးတွေကလေသူ့အပင်ရယ်သူ့ရဲ့ဒီမူရင်းမျိုးစိတ်နှစ်ခုကနေပေါင်းလာတဲ့ဒီတစ်ခွားလေးပေါ့နော်သူနှစ်ခုကအပွင့်လည်းမတူပွင့်ဖက်လည်းမတူအခိုင်လေးလည်းမတူဒါပေမဲ့အဲ့ရနေမှာနောက်ထပ်အပွင့်လေးတစ်ခုလောက်ထားတယ် family လေးတွေတိလာအမနောက်တစ်ခုကျတော့တစ်ပင်မှာခွာပေါက်တဲ့အတိုင်းအခိုင်လိုက်ကလေးတွေ
သူတို့တစ်ခွားကလည်းညီမသူတို့အပူပိုင်းတစ်တော်မှာပေါက်ရင်လည်းတစ်ခွားတွေကအပေါ်မှာဟိုကတ်ပြီးတော့ပေါက်တယ်ဆိုတော့ဒါကြောင့်မလို့သူတို့ကလည်းတဘာဝအတိုင်းဖြစ်ရလို့ဟိုအခန်းဝါစပြီးတော့ဒီမတို့ပူပိုင်းနိုင်ငံတွေကတစ်ခွားတွေကြိုက်တယ်ဟိုရာသီဥတုမျိုးဖြစ်အောင်လို့ပုံနှွေးအောင်လုပ်ပေးထားတာလေဒီတစ်ခွားဆိုင်ဖို့က
ဟုတ်ကဲ့မအမဒီတစ်ခွားဘောင်ကိုကြည့်ပါအမရေညီမမျက်နှာထပ်တော်မှကြီးတယ်ပွင့်ဖက်ကြီးကအကြီးပဲအမဟိုဘက်ချမ်းကိုသွားကြည့်အောင်အဲ့မှာလေ तू ကလေတစ်ခွားပကြီးဆိုပြီးတော့တီးတန့်ပြထားတယ်တိလားပကြီးကားကြက်လေးနဲ့ကြားထားဒီမှာကြည့်ပါဦးမလှလိုက်တာ
ဟုတ်တယ်လေဒီအဲကြောင့်မလို့ဒီတစ်ခွားတွေကိုနှစ်ပေါင်းများစွာစောင့်ပြီးတော့ဟိုတစ်နှစ်နဲ့တစ်နှစ်ပေါ့လေဒီနှစ်မှာဘယ်နှပုံရိုက်တယ်ပဲဒီနှစ်မှာဘယ်နှပုံရိုက်တယ်ဆိုပြီးတော့ဓာတ်ပုံတွေကိုတေချာရိုက်ကူးထားပြီးတော့ဓာတ်ပုံပြကန်းတွေလည်းဒီပြကန်းထဲမှာထည့်သွင်းပြီးတော့ပြထားတာလေဟိုတစ်ခွားပဲအလှတက်တက်ပဲမဟုတ်ဘဲနဲ့ခုနမစ္စတာဒေဗင်ပြောသွားတာဆိုရင်ဒီတစ်ခွားတွေကိုလည်းတခြားရှူတော့ကနေပြီးတော့သူတို့ဝိမံကူရာနောက်ရသဘာဝကိုဘလို့အထောက်ပံ့ပေးတာအဲ့ဒီအပိုင်းနေရပါလူတွေရှုမြင်တတ်အောင်ဆိုပြီးတော့ဒီပြကန်းကိုသူတို့ပြထားရဲလို့ပြောတယ်။ဟိုစွမွေမားတို့ကြိုက်နေရတော့ဟုတ်ပါပြီ။တခြားသူတွေရောပွဲလာတဲ့သူတွေရောကြိုက်မကြိုက်မေးကြည့်ကြရအောင်ဟဲ
့။ဟုတ်ကဲ့မဟုတ်
I'm here because the orc exhibit is going on and it's so spectacular to see.
တစ်ခွားပြကန်းရှိတယ်ဆိုလို့ကျမလာကြည့်တာပါ။တစ်ခွားဘန်းတွေကအသွေးစုံပုံကလည်းမျိုးစုံအရွယ်ရလည်းအချီအသေးအားလုံးတွေ့ရတယ်ຫນွေອູ້ຢາດີແຖູຈາກແດຍາດາບາເບຊິ
The orchids were just like they're so colorful and really nice to look at so of all the exhibits in the building it was like this one seemed really nice
ທີ່ຂວາຣີກະອ່ຽວມິໂຊມາເບຈີ້ລູອຽງງູກ້ອງແດດາຈောက်ດີປ້ານຈັນແດມາປ략ຖ້າດາມຍາປ략ຄັ້ນຫນ່ວຍແດມາໂລດີປ략ຄັ້ນກະລູອສີຊົງຜິດນີດາບໍປ ્યો ສຍາກ້ອງແດນີ້ລີຕະນີບາຊິ
အေးတို့တွေလည်းတက်ခွားဘန်းတွေကိုလောဘကြီးပြီးတော့ကြည်နေတနားနေ့နှစ်နာရီကြာသွား6လောက်တော့ညောင်းနေဟဲ့ဟိုနောက်အဲကွန်ခန့်နေကိုသွားထိုင်ရအောင
်ဟုတ်တယ်မအောင်အဲ့မှာကြည်လေးမအော်ကစ်ဖင်စ်ဖိုကပ်ဆိုပြီးတော့သူမှန်ပြားကြီးထည့်ထားတွေ့လားအမဟိုမှာကြည်ပါအောင်ခလေးလေးတွေကလေတက်ခွားအဖူးလေးတွေကိုအနီးကပ်ရိုက်နေတွေ့လားပြီးတော့သူတို့ကသူတို့လည်းမှတ်တမ်းလေးတွေမှတ်တယ်နော်ကြည်ရတာသူတို့ပြန်ပြီးတော့မှအဲ့ဒါလေးတွေကိုအမှတ်တရသူတို့ပြန်ပြီးတော့တခုခုပေါ့နော်ကြောင်းမှဖြစ်ဖြစ်ဘာဖြစ်ဖြစ်သူတို့အတွေ့အကြုံတွေပြန်ရှယ်မယ်ထင်တယ်မသိလား
ခလေးတွေကြီးပဲပြောနေနေစုမော်ကဓာတ်ပုံမဓာတ်ပုံလောက်ရှိပြီလေရိုက်နေ
အမရေ selfie တွေကြီးပဲလှိမ့်ပြီးတော့ရိုက်နေစက်ချနာလေးတော့အမရေဒီပန်းလေးတွေကြားထဲမှာနေရတာဘာလို့လဲဆိုတော့ဒီစောင်းနေပြီးသွားတဲ့ခါကြတော့လေ
ဒါပထမဦးကိုရောက်လာတဲ့အချိန်မှာတစ်ခွာလေးရေအဲ့ဒါပဲခုနကတော့အမျိုးသမီးလည်းပြောသွားတာလေຫນွေဦးရဲ့ဒီရတတစ်မျိုးပါတဲ့ဒီတစ်ခွာဘန်းတွေကိုလာပြီးတော့ကြည့်ရတာမစ္စတာဒေဗင်ဒေါ်ဆန်ကလည်းပြောတယ်လေဒီတစ်ခွာကိုလူတွေကဒီလှပမှုတစ်ခုတည်းကြောင့်နေမကပဲနဲ့သူ့ရဲ့အရေးအချင်းတွေတခြားရှိတယ်နော်သူ့ရဲ့ဂုံအရေးအချင်းတွေအားလုံးကိုသိပါစေဆိုပြီးတော့သူတို့ဟိုဒီလိုမျိုးတစ်ခွာပြကန်းအောင်ကျင်းပပေးတာဆိုတော့တို့တွေလည်းနောက်နှစ်ဟိုຫນွေဦးပေါ့ကြရင်ဒီလိုမျိုးຫນွေဦးရဲ့ຍາດາကိုပေးရဲ့တစ်ခွာပြကန်းစီကိုနောက်တစ်ခေါက်လာကြည့်ကြရအောင်ညီမစုမွေ
ဟုတ်ကဲ့ပါမဟုတ်အလုတ်ထဲမှာရှိနေတဲ့အလုတ်ထဲမှာပဲခေါင်းကိုနှစ်ပြီးလုတ်နေတဲ့လူတွေလည်းလာပြီးလဲပြီးတော့စိတ်ပန်းဖြေဖို့ကြည်တင်နေတော့အမတို့တို့လည်းအဖို့ဆက်အောင်မ
သူတို့တွေလည်းတို့တွေပြောပြတာနားထောင်ပြီးဒီတစ်ခွာပြကန်းကိုကြည်ကျင်ကြမယ်ထင်ပါတယ်ဘန်းတွေလည်းကြည်ရတာစုံသွားပြီဆိုတော့သရရှင်နေနဲ့နောက်တစ်ပတ်သူတဆုံလေအမေရိကန်တခွင်အစီအစဉ်မှာပြန်ပြီးတော့အဆုံကြရအောင်ပါရှင်ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ရှင
်သူတဆုံလေအမေရိကန်တခွင်ကိုအခုလိုတောက်ကြနေညာပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါမနက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်
မြန်မာနိုင်ငံလေယာဉ်စိုက်ပျိုးရေးတိုးတက်စေဖို့အတွက်စိုက်ပျိုးရေးပညာသင်ကျောင်းကစနစ်တချို့ကိုပြုပြင်ဖို့အပြင်ကိုပိုင်းလေယာဉ်မျိုးကိုအားပေးသင့်တဲ့အကြောင်းအမေရိကန်ပြည်ထောင်စုမှရောက်နေတဲ့ရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းအောင်ကြီးဟောင်းဆရာဆလိုင်းထွန်းတန့်ရဲ့အမြင်ကိုဒီတစ်ပတ်မှပြောပြပေးပါပါ
activity သူ90မြောက်ကိုကျွန်တော်သွားတယ်အဲ့ဒီမှာကျွန်တော်တို့စီမဆောက်ဦးရတော့မဆိုးပါဘူးသို့တော်လည်းပဲအကုန်လုံးကကျွန်တော်တို့လည်းနည်းနည်းဗျံပတာဖြစ်နေတယ်စာပေသင်ကြားရေးမှာလည်းပဲကျွန်တော်တို့နည်းနည်းပါးပါးပြောထားခဲ့တယ်ဒီက credit system ကိုဥမာကကျွန်တော်ဟိုတုန်းကအတိုင်းပဲပြန်သွားနေတော့ကျွန်တော်တို့ခက်တယ်အဲ့ဒါကြီးကဒီတနည်းမှာတကယ်တော့ဆုံးကြပါတခါနဲ့အဲ့ဒါအောင်တာကိုတခါနဲ့ဆုံးဖြတ်လိုက်တယ်ဆိုတော့သူတနည်းလုံးလောက်ထားခဲ့တဲ့ဥစ္စာတွေကအလကားဖြစ်သွားပြီကျောင်းသားတယောက်ကိုသူ့ကိုအကဲချမယ်ဆိုလို့ရှိရင်သူတနည်းလုံးလောက်ခဲ့တဲ့ဥစ္စာလေးတွေကိုလည်းပဲကျွန်တော်တို့အများကြီးစဉ်းစားဖို့လိုလာပြီဒါတက္ကသိုလ်ဒီမှာရောဟိုအထက်တန်းကျောင်းတွေမှာရောအခုကကျွန်တော်တို့ကသူတနည်းလုံးဘလောက်ပဲကောင်းအောင်လုပ်လို့နောက်ဆုံးကြဖျားနာလို့ဖြစ်ပါတခုဖြစ်ဖြစ်စိတ်မကောင်းဖြစ်နေတဲ့ချိန်မှာသာမီးဖို့ဖြစ်လျက်လဲသူအလကားပဲအဲ့ဒါမျိုးတွေကတော့မကောင်းမှုဖြစ်နေ
ဒါစိုက်ပျိုးရေးတက္ကသိုလ်ကပညာရေးဆရာပညာနာပေါ့စိုက်ပျိုးတာနဲ့ပတ်သက်မြန်မာနိုင်ငံရဲ့ဒီစိုက်ပျိုးရေးကဏ္ဍအခြေအနေရော
ကျွန်တော်ကပြောတဲ့လူတွေကတော့ဘာပြောဆိုတောင်သူလေသမားဟာအရှုံးကြီးပဲတဲ့စိုက်ပျိုးရေးသမားဆိုတဲ့လူတွေကမဲမဲမြင်ပိုက်ဆံပေးရတဲ့ဥစ္စာတွေကြီးပဲတဲ့သူတို့ကလာပြီးပေးတဲ့လူတယောက်မှမရှိဘူးတဲ့အဲအဲ့ဒီမှာဆိုးတာကအဲမြေကြီးကိုအတင်းသိမ်းသွားတယ်နောက်ပြီးတော့သူတို့ကြီးကထွက်တဲ့ပစ္စည်းတွေကိုလည်းပဲအတင်းသိမ်းသွားတယ်တရားတန်ဖို့တော့မရပဲနဲ့သူတို့ပေးခြင်းနဲ့ပစ္စည်းနဲ့ပေးသွားတယ်ဆိုတဲ့အခါကျတော့သူတို့တနည်းလုံးလုပ်ခဲ့ရတဲ့ဥစ္စာတွေဟာပြက်လက်လာပြီပေါ့အတောင်သူကပဲတောင်သူလုပ်ချင်တော့မှာတော
့ဒါစိုက်ပျိုးရေးသမားတွေရဲ့အခက်ခဲတွေပေါ့နော်ဆရာ
ခက်ခဲတွေဟုတ်တယ
်ဆရာဆရာကိုရင်ရောဒီစိုက်တာပြူတာတွေကိုသွားကြည့်ခဲ့ပါလားဆရာ
ကျွန်တော်ကြည့်ခဲ့တယ်အဲ့ဒီမှာ potential တွေအများကြီးရှိပါတယ်အဲ့ဒီမှာကျွန်တော်တပည့်တယောက်အရာကြီးနေတဲ့မှာပဲတင်တယ်သူတေကကို300ထွက်တယ်လို့ပြောတယ်စပါးစိုက်တာသူတို့ကတော့ hybrid လို့ခေါ်တယ် hybrid ဆိုတာစမျိုးပေါ့အနောက်ပြည်တော်ရဲ့မှာလည်းတင်း160 190လောက်ထွက်နေတယ်အင်းလေးပဲမှာအဲ့ဒါလည်းတွေ့ခဲ့တယ
်စပါးစိုက်တာနဲ့ပတ်သက်ပြီးစနေနဲ့ပြောပြပေးပါလားဆရာ
စပါးစိုက်တာကအခြေအနေတွေအများကြီးလိုတယ်ဒီချက်ကယာတိဥဒုလည်းလိုသဘောလေယာတိဥဒုမော်ဒင်နိုင်ရင်လည်းယာတိဥဒုကိုပြင်နိုင်ဖို့ရေးပေးတာတို့ဘာတို့ညာတို့အစပြလို့တယ်နောက်ပြီးတော့ပိုးပွားယောဂအဲ့ဒါကိုလည်းနိုင်ဖို့လိုတယ်ပေါင်းဒါလည်းနိုင်ဖို့လိုတယ်နောက်ပြီးတော့အရေးကြီးဆုံးကတော့မျိုးပဲမျိုးကတော့ကောင်းပါမှမျိုးမကောင်းရင်တော့အလကားပဲအမျိုးကောင်းဖို့လည်းလိုတယ်ကျွန်တော်တို့ဘိုးတော်ကပြောနေကြဆိုတော့ဆန်းစပါးဟာသုံးချက်ညံ့မယ်တစ်ချက်စားသုံးသူတို့စားလို့ကောင်းရမယ်နှစ်ချက်စိုက်တဲ့လူတို့အထွက်နှုံးများရမယ်သုံးချက်စိုက်တဲ့လူတို့စိုက်တဲ့ထွက်နှုံးများများရမယ်ဥပမာစံတည်င်းကိုဆိုလို့ရှိရင်ကျိလို့ရှိရင်6ပြည်ပဲထွက်တယ်တချို့မှဆိုလို့ရှိတော့10ပြည်ထိထွက်တာရှိတယ်အဲ့တော့အဲ့ဒါဒီကိုကျွန်တော်တို့ကတော်လေးကိုဂရုစိုက်ရမယ်နောက်ပြီးတော့ကျွန်တော်တို့ကခုလက်မူလေယာပဲရှိသေးတယ်စက်မူလေယာဆိုတော့လည်းပဲမရောက်နိုင်ဘူးကျွန်တော်တို့လေယာတွေလှုပ်ထားပုံကလည်းပဲတော်တော်လေးကိုကိုယူကြရနိုင်တယ်ဒါတွေကိုကျွန်တော်တို့ပြန်ပြီးတော့ရေဝင်ရေတွက်လက်ခွတ်တစ်ခွတ်ဟာအချက်ဆုံးချက်နဲ့ညီရမယ်တိချက်ချိန်မြေရေထုတ်နိုင်ရမယ်အချိန်မြေရေသွန်းနိုင်ရမယ်အချိန်မြေအဲ့ဒီလက်ခွတ်ကိုကျွန်တော်တို့သွားနိုင်ရမယ်ကားနဲ့တော့လကောက်ကုန်းတော့လကောက်ကျော်လို့အဲ့ဒါမျိုးသွားနိုင်ရမယ်အဲ့ဒီတော့မှသာလေအဲ့ဒီလက်ခွတ်ကိုကိုလိုချင်တယ်လို့ပြင်လို့ရမှာပေါ့ဥပမာလက်ခွက်ဒီခွက်ဟာကို့မှာသူညအကြားထဲမှာရှိတယ်အဲ့ဒီအခွက်ကိုသူညတဲ့ထူပြီးတော့အရင်စောပြီးပြီးဖြစ်စေနောက်ကြမှာပြီးပြီးဖြစ်စေဆိုလို့ရှိရင်ဒုက္ခပဲကို့ဟာအရင်စောပြီးတာထမ်းထောက်ရတော့တာပဲအဲနောက်မှာစောပြီးတော့ဒီခါနဲ့ကိုကျွေးနေဝါနေနေဘဝကြီးနေတော့တာပဲအဲအဲ့လိုမျိုးကြီးတော့ကျွန်တော်တို့ကဗမာပြည်ဝရင်ကအဆိုးဆုံးကဘာလဲဆိုလို့ရှိရင်ဟိုဝီယောပါတိုက်ကဟိုတော့ open field ဆိုတဲ့ system အပရှိတယ် open field ဆိုတဲ့ဥစ္စာကဘာလဲဆိုလို့ရှိရင်ကိုမကိုဝင်းချန်ကပ်ပြီးတော့ကိုတို့ဥစ္စာဘာမှမရှိဘူ
းဟုတ်ကဲ့ဒီ open field system အကြောင်းကိုနည်းနည်းပြောပြပေးပါလားဆရာ
open field system ကကိုဗမာပြည်ကအတိုင်းပါပဲဘာလဲဆိုဟိုတော့ဥရောပတိုင်းမှာဘယ်လိုလုပ်လဲဆိုလို့ရှိရင်ဘယ်ချိန်မှာစိုက်ပါဆိုလို့ရှိရင်ဒါစိုက်ရတယ်ဘယ်ချိန်မှာရိတ်ပါဆိုလို့ရှိရင်သူတို့ခေါင်းလောင်းတီးတယ်အဲ့ဒါဆိုလို့ရှိရင်သူတို့ရိတ်ရတယ်အပီလို့ရှိရင်နွားလွတ်တော့တာပဲသူတို့ဗမာပြည်ပါလေဘယ်လိုနွားလွတ်တော့တာပဲအဲ့တော့ဘလူလေဘလူရာမှသူတို့ကောင်းကောင်းမထွေနိုင်ဘူးသူဒီတိုင်းပဲသွားနေတာပဲဘာမှကိုယ့်ဟာကိုယ်ကောင်းကျိုးမလုပ်နိုင်ဘူးအဲ့တော့သူတို့ကအဲ့ဒီ open field ကနေပြီးတော့မှဒီ enclosure system ပဲတော့ရောက်တယ်ဆိုလို့ရှိရင်သူတို့ crusade တွေရောက်တယ် crusade တွေဆိုတာကဟိုခရီးရနဲ့မွတ်စလင်တွေသူတို့တိုက်ပွဲပေါ်လေအဲ့ဒီမှာလေယာပိုင်တဲ့လူတွေကတော်တော်ဖေသွားတယ်ချိုးရလဲဘီရှော့ကပိုင်တာရှိတယ်ချိုးရမျိုးသားပိုင်တာရှိတယ်အဲ့ဒါဆိုတော့အဲကိုဟာကူတခါလူပြီးတော့ဝင်းကပ်ပြီးတော့အဲ့ဒီကနေပြီးတော့ပါတခါနဲ့ကိုချိတ်ချာလုပ်တယ်အဲ့ဒီကနေကြီးပွားသွားကြတော့အဲ့ဒါ enclosure system ကကိုကောင်းနေတယ
်အခု American ပြည်တော်စုမှာ
enclosure system မဟုတ်တယ်လေသမားတွေကြီးသူတို့နေတဲ့နေရာသူတို့နေတဲ့ပုံကခင်ဗျကျွန်တော်တို့ဆရာဝန်ကြီးနေတဲ့ဓာတ်တယ်ဒါနဲ့တော့ဘာသူတို့ကမြင်နိုင်သေးတယ
်အခြေခံအဆင့်တန်းမြင်တာပေါ့နော်ဆရာ
မြင်တယ်ဗမာပြည်ဒါမျိုးကျွန်တော်တို့နေနိုင်ရမယ်
ဟုတ်ဆရာဘယ်လိုစလုပ်ရင်ကောင်းမလဲဆရာ
ကျွန်တော်တို့ open field ကနေပြီးတော့ဒီတကွက်လောက်ဒီကွက်စရာကို watershed အရေးပွေခုံးကတနေရာလောက်ကိုဒီ open field ကနေပြီးတော့ enclosure system လေးကိုသုံးလုံးလိုက်လို့ရှိရင်ကျွန်တော်ထင်တယ်ဆေးကဟာသူတိန်တောင်းမကဘူးဒေါက်တာလုံးလေးအိမ်တောင်းလာသူကျွေးနိုင်ပြီတကယ်လို့သူလုံးမဆုံးလို့ရှိရင
်မြန်မာနိုင်ငံမှာဒီလိုမျိုးကိုပိုင်လေယာလေးနဲ့ကိုဖာတာကိုကြီးဝအောင်လုံနိုင်တယ်ပေါ့နော
်လုံနိုင်တယ်ဆေးကဆိုတိန်တောင်းမကဘူးနာကြီးကျွန်တော်တို့ကျွေးနိုင်တယ်သို့တော်လည်းပဲတိုက်ပြီးတော့တော်တော်ကောင်းကောင်းတော့တိုက်ရမှာပေါ့လေအဲ့တော့တောင်သူဟာရွာနဲ့မတီးပဲနဲ့ကိုယ့်လက်ွက်ထက်မှာဒီမှာအမေရိကန်တို့ဥရောပတိုက်တို့မှာနေတယ်လို့ပဲနေရမယ်သို့မှသူကြိုက်တယ်လို့သဘာလဲသူလုံနိုင်မယ်သူအသင်းန်တွေကိုအကုန်လုံးသူကြိုက်တယ်လို့သူလုံနိုင်မယ်တရိတ်ဆိုင်ကိုလည်းသူကြိုက်တယ်လို့သူလုံနိုင်မယ်အဲညို့ရင်တော့သူများနဲ့အတူသူများနဲ့အတူဆိုတော့ဘာမှလုံလို့မရဘူးဘုံစစ်ချက်ကပိုးဆိုးသေးတယ်တော့ရွာမှာတကယ်နွားဒီဘာတွေတော်တော်ကောင်းပြီဆိုလို့ရှိရင်မြန်မြန်စင်းပတ်လိုက်ပြီးတော့မှအဲ့ဒါကိုသူခိုင်းတော့တာပဲဟိုဟိုစိတ်သာသာကလေးရှိနေတဲ့နွားတော့ချန်ထားခဲ့ရောမျိုးဆက်တဲ့ခါကျကျွန်တော်တို့နွားတွေကများသောအားဖြင့်စိတ်သာသာလာမှရှိတော့တယ်အဲ့ဒါတွေကကျွန်တော်တို့များကြည့်သတိထားရမယ
်ဟိုရင်ခြုံပြီးတော့ဒီတခြားဆိုင်ရိုးတွေနဲ့ပတ်သက်ပြီးအရေးကြီးဆုံးလိုတာဘာပါလဲဆရာ
ကျွန်တော်ကဒီစပါးရဲ့လို့မဟုတ်ဘူးခုနကပြောတဲ့ open field system နဲ့ enclosure system ဆိုတာအဲ့ဒါကိုကျွန်တော်တို့လိုက်ရတော့မယ်။နောက်ဒုတိယကကျွန်တော်တို့တောင်သူကသူစိုက်ခင်တဲ့ဒီနံကိုသူစိုက်ရတော့မယ်။နောက်ပြီးတော့ကွင်းတွေကအကုန်လုံးပြင်ရမယ်။လေရောရာရောအကုန်လုံးပြင်ရမယ်။ခုအနေချင်းနေတော့မဟုတ်သေးဘူး။အဲ့ဒါအရေးကြီးဆုံးပဲ။နောက်ရေတို့ဘာတို့ကတော့ဒါထုံးစားတိုက်ပေါ်လေဒီဥစား
။ဆင်ယာဆလိုင်းထွန်းတန်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။တက္ကမျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ကဏ္ဍတွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအတန်းနဲ့တကွပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာလည်းအခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုပြန်ပြီးတော့နားဆင်နိုင်ပါတယ်။လိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။တောက်ကြနေညပဲအတန်းနဲ့ကြားနေကြပါပါ။ဆန်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင
်မြန်မာနိုင်ငံတွင်တက်ဆိုင်ရာကျင်းတော်အသီးသီးမှာအချင်းချခံနေရတဲ့နိုင်ငံရေးကျင်းသားတွေနဲ့တက်ကြွလှရှားသူတွေလူငယ်တက်တာခွင့်ရပြီးအ мян ဆုံးပြန်လည်လွတ်မြောက်ဖို့အတွက်လိုအပ်တဲ့စစ်ဆေးမှုတွေကိုဆောင်ရွက်နေပြီးတော့လုံထုံးလုံနည်းတွေနဲ့ညီဆက်ပြီးဆောင်ရွက်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လက်မှတ်ရေးထိုးထားတဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်အမှုရင်ဆိုင်နေသူတွေနဲ့တပ်ဆိုင်တဲ့ပြည်မှုတွေကိုပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်၄၉လေးနဲ့အညီအမှုရုပ်သိမ်းမှုအတွက်ဆောင်ရွက်တာမှာဥပဒေနည်းဥပဒေတွေနဲ့အညီဆောင်ရွက်ရတဲ့အချက်လေးချက်ကိုလည်းကြီးညာချက်မှာဖော်ပြထားပါဗျ။အဲ့ဒါတွေကတော့အမှုစစ်ဆေးဖို့ချိန်ဆတဲ့နေရဖြစ်တာတရားလိုဖြစ်ဆောင်ရွက်သူကအမှုကိုရုပ်သိမ်းပေးဖို့လျှောက်ထားတာတပ်ဆိုင်ရာဥပဒေရုံးကအမှုရုပ်သိမ်းမှုဆုံးဖြတ်ပြီးတပ်ဆိုင်ရာတရားရုံးကိုအမှုရုပ်သိမ်းပေးဖို့လျှောက်ထားတာတရားရုံးကအမှုရုပ်သိမ်းဖို့လျှောက်ထားချက်ပေါ်ခွင့်ပြုတာဆိုတဲ့အချက်လေးချက်ဖြစ်ပါတယ်။မြန်မာပြည်ရဲ့ဥပဒေကိုစန့်ကျင်ကန့်ကွက်လို့အကြမ်းဖက်ဖန်ဆီးခံရတဲ့အကြောင်းသားတွေနဲ့သူတို့ကိုဝန်ရံထောက်ခံသူအတော်များများကိုတရားရုံးတွေကနေအမှုရုပ်သိမ်းပြီးတော့ပြန်လွှတ်ပေးလိုက်ပါပြီ။တရားဝတီပြင်ရကူမှာရှိတဲ့တခြားတရားရုံးတွေမှာဒီကနေ့ရုံးထွက်လာတဲ့အကြောင်းသားကောင်းဆောင်တွေကိုလည်းသက်ဆိုင်ရာတရားရုံးတွေကနေလွှတ်မိန့်ထုတ်ပြန်ပါတယ်။ IS အစွန်းရောက်ဝါဒီတွေဟာယူရမအရေးနေနေပြီဖြစ်ပြီးတော့သူတို့ရဲ့ခေါင်းဆောင်တွေနဲ့တိုက်ခိုက်ရေးသမားတွေတုံ့တင်ခံနေရတယ်လို့အဖွဲ့ရဲ့အဖွဲ့ဝင်အဆင့်အသီးသီးဟာလည်းမျှော်လင့်ချက်တွေရော့ချလာနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောပါတယ်။ကက်သလစ်ခရစ်ယာန်ဘာသာဝင်တွေကအိမ်အောင်ကွဲသူတွေနဲ့ပြန်ပြီးအိမ်အောင်ပြုဖို့ကြိုးစားနေသူတွေလို့မပြည့်စုံချိုးရင်းသူတွေပေါ်ကျင်နာသနာကြဖို့ပိုယန်းမင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
။တောက်တဲ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဟိုဝီစမစ်ဖြစ်ပါတယ်။VOA American တန်ရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွာမျိုးပါ။
This program has come to you from the Voice of America, Washington.